Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဧပြီလ5ရက်တောက်ကြနေမနေ့ကင်ဖီယိုရဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240 48နဲ့ပိုင်းလက်မီတာ190 kHz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရဲ့ရှင်။ကျမခွာညိုပါအခုမနေ့ကင်အစည်းအဝေးတာဝန်ယူပါမယ်ရှင
်။မင်္ဂလာပါရှင်ကျမခင်ရသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါမက္ကဆီကိုနယ်စပ်ကိုပိတ်ပင်မယ်လို့မပြတ်ချင်းချောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကကြက်သပတေးနေမှာတော့ဆက်မချင်းချောက်တော့ပဲမူရစေရီနဲ့တရားမဝင်ရောက်သူတွေတားဆီးဖို့မက္ကဆီကိုကိုအချိန်တစ်နှစ်ပေးလိုက်ပါတယ်ဘရင်ညာဒုက္ခတွေမြန်မာနိုင်ငံပြန်ပို့ဖို့အိန္ဒိယဆုံးဖြတ်ချက်တွေစိတ်ပြေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်9ရဲ့ပူးတွဲကြီးညာချက်တွေအိန္ဒိယအစိုးရကပြစ်ဒဏ်ဝေဖန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ်
ကောင်းပါပြီရှင်ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မှာမြမတပ်မတော်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်တေဆုံးဒဏ်ရာရနေတာတွေရှိသလိုခီးသွွားလုပ်ငန်းလည်းကျဆင်းလာနေတဲ့အခြေအနေကိုသိကြရမှာဖြစ်သလိုနိုင်ငံတကာသတင်းလွှာတွေမှာတော့ဗင်နီဇွဲလားနိုင်ငံဟာအမေရိကန်နဲ့ရုရှားနိုင်ငံတွေရဲ့တိုက်ပွဲမှာတဆင့်ခံဖြစ်လာနိုင်တယ်ဆိုတဲ့သုံးသပ်ချက်တွေရှိနေပါတယ
် This is a big power kind of a confrontation now when you look at the Russians moving in defiance of US warningsAnd quite frankly, the Chinese,
American Enterprise Institute ကသူတေသည့်တူရဲ့ပြောပြချက်နဲ့တူနားဆင်ရမှာပါ။တခါ American နဲ့ Turkey နှစ်နိုင်ငံကြားဆက်ဆံရေးအခြေအနေကမ္ဘာမှာဘယ်ဒေသမှမဆိုအမျိုးသားတွေထက်အမျိုးသမီးတွေက၄နှစ်ခွဲနေပါပို့ပြီးတော့အသက်ရှည်ကြတာပါကြောင့်ပါလဲ။ကမ္ဘာမှာအလင်းမြန်ဆုံးအရေးပြောကြနေတဲ့ရေခဲတောင်ကြီးဟာအခုတော့ရေတွေပြန်ခဲပြီးရေခဲပြင်ဧရိယာလည်းပို့ပြီးတော့ကျယ်ပြန့်လာနေတဲ့အကြောင်းစတဲ့သတင်းတွေနားဆင်ရမှာပါ။အခုရင်းဆုံးတော့တောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ရှင
်။အမေရိကန်နိုင်ငံနဲ့ကိုတရားဝင်လာရောက်မှုတွေမရှိစေဖို့အတွက်တောင်ဘက်ကမက္ကဆီကိုနယ်စပ်ကိုချက်ချင်းပိတ်ပင်မယ်လို့ချင်းချောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကကြက်သပတေးနေ့မှာတော့ဆက်ချင်းချောက်တာတွေမလုပ်တော့ဘဲအမေရိကန်နိုင်ငံထဲမူရစေနဲ့တရားဝင်လာရောက်သူတွေတားဆီးဖို့အတွက်မက္ကဆီကိုကိုအချိန်တစ်နှစ်ပေးလိုက်ပါတယ်။ဒါအပြင်မတားဆီးနိုင်ရင်တော့ကားတင်သွင်းမှုအတွက်အခွန်ကောက်ခံမှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။သမ္မတထရမ့်ကဒီနယ်စပ်ကိုပိတ်ပင်မှာဖြစ်ကြောင်းသူ့ Twitter ကနေရက်တော်ကြာပြောဆိုနေတဲ့အတွက်ဒီလိုပိတ်ပင်ကမ္ဘာအကြီးဆုံးအမေရိကန်စီးပွားရေးအတွက်တိတိတသားတက်ရောက်မှုတွေဖြစ်လာနိုင်တယ်လို့သမ္မတအင်ဂျီရောစီးပွားရေးအကြံပေးတွေနဲ့ Republican လွှတ်တော်အမတ်တွေကသမ္မတကိုသတိပေးနေကြတာပါ။ဒီနေ့ကို American Dollar 1.9 billion ဘူးလောက်နေဆက်ကျော်ဖြတ်စီးဆင်းနေတဲ့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေနဲ့အတူတန်းတဝက်လောက်ရှိနေတဲ့တရားဝင်အလုပ်သမားတွေ၊ကျောင်းသားတွေ၊ဈေးဝယ်တွေနဲ့ခီးသွားတွေနေဆက်ကျော်ဖြတ်လာရောက်မှုကိုမထိခိုက်စေဘဲဒီလိုတရားဝင်လာရောက်သူတွေတားဆီးဖို့အတွက်သမ္မတ Trump ဘယ်လိုလုပ်နိုင်မလဲဆိုတာကိုသမ္မတအင်ဂျီရောအရာရှိတွေကနှီးလန့်ရှာဖို့အတွက်စူးစမ်းနေကြတာဖြစ်ပါတယ်။မက္ကဆီကိုအနေနဲ့အမေရိကတိုက်လေပိုင်းနိုင်ငံတွေဖြစ်တဲ့ဂွာဒီမာလာ၊ဟွန်ဒူရက်စ်နဲ့အယ်ဆာဗေဒိုကနေမက္ကဆီကိုကိုဖျက်ပြီးအမေရိကန်နိုင်ငံထဲလာဖို့လုပ်နေတဲ့ရွှေပြောင်းလူအုပ်စုကြီးတွေရဲ့လမ်းကြောင်းကိုမက္ကဆီကိုကသူတို့ရဲ့တောင်ဘက်နယ်စပ်ကနေချက်ချင်းတားဆီးနိုင်တယ်လို့လဲသမ္မတကအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုတွင်ရုရှားစစ်ဖွဲ့မှုဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှုရဲ့အစီရင်ခံစာထဲမှာရှေ့နေကြောက်ကောက်ချက်ချတာတာထက်သမ္မတကိုထိခိုက်စေတာတွေပါနေတယ်လို့စုံစမ်းစစ်ဆေးသူတချို့ကပြောခဲ့တယ်လို့အမေရိကန်သတင်းစာကြီးတွေကဖော်ပြလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့စီးရုံးရေးအဖွဲ့ဟာရွေးကောက်ပွဲမှာနိုင်ရဖို့ရုရှားနဲ့ပူးပေါင်းကြံစည်ခဲ့ကြောင်းစစ်ဆွဲချက်တွေကိုစုံစမ်းထားတဲ့အစီရင်ခံစာအပေါ်စာမျက်နှာ၄မျက်နှာပါသုံးသက်ချက်ကိုတော့ရှေ့နေကြောက်ဝီလျံဘားကမတ်လ24ရက်နေ့ကပဲထုတ်ပြန်ခဲ့တာပါ။သုံးသက်ချက်မှာတော့သမ္မတထရမ့်ဒါမှမဟုတ်စီယုံရဲ့အဖွဲ့နဲ့ပတ်သက်သူတွေဟာရုရှားနဲ့ပူးပေါင်းကြံစည်တဲ့အထောက်အထားမျိုးကိုနှစ်နှစ်နီးပါးစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရော့ဘတ်မူလာနဲ့အဖွဲ့ကတွေ့ရှိခဲ့တာမရှိကြောင်းဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုတွေကိုသမ္မတကဥပဒေချိုးဖောက်ပြီးဆော့ဖက်ခဲ့ကြောင်းအထူးစုံစမ်းစစ်ဆေးမှုကကောက်ချက်ချတာလည်းမရှိကြောင်းရှေ့နေချုံရဲ့သုံးသက်ချက်မှာဖော်ပြခဲ့ပေမဲ့သမ္မတအနေနဲ့အပြစ်ကင်းတယ်လို့တော့ဖော်ပြထားတာမျိုးလည်းမရှိပါဘူး။တရားရေးလုံခြုံရေးမှာနောက်ဆက်မှုနဲ့သမ္မတကိုရေးယူနိုင်လောက်တဲ့အထောက်အထားတွေမတွေ့ရကြောင်းရှေ့နေကျုံနဲ့ဒုတိယရှေ့နေကျုံ Rod Rosting တို့ကလည်းဆုံးဖြတ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအထူးစုံစမ်းစစ်ဆေးသူတချို့ကတော့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုရှေ့နေကျုံကပြည့်ပြည့်စုံစုံမဖော်ပြခဲ့ဘူးလို့ပြောဆိုခဲ့ကြောင်း New York Times နဲ့ Washington Post သတင်းစာတွေကဖော်ပြခဲ့ကြပါတယ်။ဒါအပြင်မူလာရဲ့စုံစမ်းရေးအဖွဲ့ဝင်တွေကတော့တရားရေးလုံခြုံရေးကိုနောက်ဆက်မှုနဲ့ပတ်သက်တဲ့စုံစမ်းတွေ့ရှိချက်တွေဟာစိုးရင်လောက်ဆရာကောင်းလောက်တဲ့အဆင့်မှာရှိနေတယ်လို့ပြောဆိုခဲ့ကြောင်းလဲ ဝါရှင်တန်ပို့စ်သတင်းစာကဖော်ပြထားပါတယ်။ရှင်းနေကြွယ်ကနူးဖော်ပြကြအစည်းအဝေးခန်းစားကိုပြည်စုံမဖော်ပြခင်အများပြည်သူရဲ့သဘောအမြင်တွေပေါ်အပြောင်းလဲဖြစ်နိုင်ကြောင်းလည်း New York Times သတင်းစာကဖော်ပြခဲ့ပါတယ်ခင်ဗျာ
။ American သမ္မတ Donald Trump ဟာချက်သပတင်းနေ့မှာတရုတ်ဒုဝန်ကြီးချုပ်လီဟွီးနဲ့သမ္မတအင်ဂျီမာတွေ့ဆုံခဲ့ပါတယ်။ဒါဟာကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားဆွေးနွေးမှုတွေမပြတ်လှုပ်ဆောင်ခဲ့တဲ့နောက်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်နှီးစပ်လာနိုင်တဲ့လက္ခဏာဖြစ်ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ကို March လတည့်ရက်နေ့မှာရနိုင်တယ်လို့မျှော်လင့်ခဲ့ကြပေမဲ့ညှိနှိုင်းမှုတွေကိုတတ်မှတ်ရနောက်ပိုင်းမှာပါဆက်ပြီးလှုပ်ဆောင်ခဲ့ကြရတာဖြစ်ပါတယ်။သမ္မတ Trump နဲ့သူ့ရဲ့စီးပွားရေးအကြံပေးတွေကတော့ဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိတယ်လို့ပြောပါတယ်။တချို့အရာရှိတွေကတော့သဘောတူညီချက်ဟာ April လကုန်လောက်မှရနိုင်မယ်လို့ဆိုပါတယ်။သမ္မတ Trump ကဒီဆွေးနွေးမှုတွေဟာချောချောမောမောရှိတယ်လို့သူ့ Twitter ကရေးပါတယ်။ဒါပေမဲ့နှစ်နိုင်ငံကြားပြဿနာဖြစ်နေတဲ့ကားအခွန်ကောက်တဲ့ကိစ္စအပြင်ဉာဏ်ပညာအခြေပြုမူလပစ္စည်းမူပိုင်ဝင်ဆိုင်ရာခိုးယူမှုနည်းပညာအဓမ္မလွှဲပြောင်းခိုက်မှုနဲ့ computer hack လုပ်မှုတွေကိုတရုတ်ကလုပ်နေတယ်လို့ American ရဲ့ဆက်ဆွဲမှုတွေနဲ့ပတ်သက်ပြီးအခုထိအဖြေမထုတ်နိုင်သေးပါဘူး။သမ္မတ Trump ကသူနဲ့တရုတ်သမ္မတရှီကျင်ပင်တို့ကြားဆက်ဆံရေးကောင်းမွန်ကြောင်းမကြာခဏပြောသလိုသဘောတူညီမှုရချိန်မှာသူတို့နှုတ်လက်မှတ်ရေးထိုးတဲ့ခန္ဓာချင်းပါနိုင်မယ်လို့မျှော်လင့်နေတာပါတရုတ်ဒုဝန်ကြီးချုပ်လီဟာဗုဒ္ဓဖူးနေက Washington DC မှာ American ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer နဲ့ဗန်ဒိုင်းဝန်ကြီး Steven Mnuchin တို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ
် American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကကမ္ဘာကြီးတစ်ခုလုံးမှာဖြစ်ပေါ်လာနေတဲ့ချင်းချောက်မှုတွေအတွက်အဖွဲ့ဝင်29နိုင်ငံပါတဲ့စစ်မှန်မိတ်အဖွဲ့ကြီးအနေနဲ့ပုံစံပြောင်းချိတ်ခတ်ရတော့မယ်လို့နေတိုးအဖွဲ့နိုင်ငံခြားရေးဝန်ကြီးတွေကိုပြောလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကအခုဖြစ်ပေါ်လာနေတဲ့ NDA တွေကိုရင်ဆိုင်နိုင်ဖို့ဒီစစ်စာချုပ်အဖွဲ့ကိုလိုက်လျောညီတွေပြောင်းလဲရမယ်။ရုရှားရဲ့ချင်းချောက်မှုပဲဖြစ်ဖြစ်ထိမနိုင်သိမရဖြစ်နေတဲ့နိုင်ငံရွှေ့ပြောင်းမှုတွေအပါအဝင်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေရောနောက်စွန့်ရင်ဖူလုံရေးပေါ်ချင်းချောက်မှုတွေတရုတ်စစ်ရေးပြန်ဆိုင်မှုနဲ့တခြား NDA တွေအများကြီးအတွက်အခုလိုပြောင်းလဲဖို့လိုလာတာပါလို့ထောက်ပြလိုက်ပါတယ်။ဒီနေ့တို့မြောက်အတ္တလန္တိစာချုပ်အဖွဲ290ပြည့်အထိမ်းအမှတ်အဖြစ်ဝါရှင်တန်မြို့တော်မှာတွေ့ဆုံခဲ့ကြတဲ့ဒုတိယမြောက်နေ့မှာဝန်ကြီးပွန်ပီယိုကအဖွဲ့မေခွန်ပြောကြားပြီးအခုလိုနေတိုးနိုင်ငံခြားရေးဝန်ကြီးတွေကိုပြောခဲ့တာပါ။နှစ်ရက်ကြာကျင်းပတဲ့ဒီတွေ့ဆုံပွဲမှာလုံခြုံရေးပါဝင်တခြားပြဿနာကိစ္စရပ်တွေပေါ်သဘောထားကိုလဲမှုတွေအများကြီးကြုံခဲ့ရပြီးဆုတ်ယုံမှုတွေလည်းရင်ဆိုင်ခဲ့ရပါတယ်။တူရကီနိုင်ငံအနေနဲ့ရုရှားလို့လေကြောင်းကာကွယ်စနစ်တွေကိုဝယ်ယူဖို့ပြင်ဆင်နေတဲ့အပေါ်သဘောထားကွဲလွဲမှုတွေပိုပြင်းထန်လာခဲ့ပြီးနေတူအဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးဘတ်ဂျက်တွေတိုးမြင့်တုံးဆွဲဖို့ကိုလည်းအမေရိကန်ဘက်ကထက်ခါတောင်းဆိုခဲ့ပါတယ်။နေတူတွင်မှုချုပ်ဂျန်စတိုဒန်ဘက်ကတော့ရုရှားနိုင်ငံပိုပြီးကြမ်းတမ်းလာတဲ့ချင်းချောက်မှုအန္တရာယ်နဲ့ပတ်သက်လို့အမေရိကန်ကွန်ဂရက်လွှတ်တော်ကိုသတိပေးပြောဆိုလိုက်ပြီးအနောက်ဆီယုတ်စုအနေနဲ့စစ်ရေးတိုက်ပွဲပြန်ဆတာမဟုတ်ပေမဲ့ရုရှားရဲ့ရန်လွှတ်မှုတွေကတော့ဟန်တားဖို့လိုနေပြီလို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တာကမနက်ခင်းသတင်းတွေကိုဆက်လက်ညင်ညာနေပါတယ်ရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ဖို့အတွက်အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်တွေအတွက်စိတ်ပြေအကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်9ဦးရဲ့အင်ကာနစ်ကပူးတွဲထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီးဒီကြေညာချက်ဟာအိန္ဒိယအပေါ်မှာအမြင်မှားစရာကိုလှုပ်ဆောင်တာဖြစ်ပြီးမှန်ကန်မှုလည်းမရှိဘူးလို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြစ်ဒဏ်ဝေဖန်ပြီးရှုံချခဲ့ပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကချက်တပတိနေမှာပြုလုပ်တဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရရာဗစ်ကူမာကအိန္ဒိယအစိုးရကအခုလိုနေရာရင်းကိုပြန်ပြီးပို့တဲ့လုပ်ငန်းစဉ်တွေဟာတည်ဝင်လုပ်ငန်းစဉ်တွေဖြစ်ပြီးတော့တရားဝင်လာရောက်သူတွေကိုပြန်ပို့တာဟာအိန္ဒိယဥပဒေအရဆောင်ရွက်နေတာဒါဖြစ်ကြောင်းပြောကြားခဲ့တာပါ။ရွန်ဂျာဒုက္ခသည်ဖခင်နဲ့သူ့သား2ဦးစုစုပေါင်း3ဦးမြန်မာနိုင်ငံပြန်ပို့ဖို့အတွက်လက်တလောစီစဉ်နေတာနဲ့ပတ်သက်ပြီးစိတ်ပြေအကြောင်းမြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးစုံစမ်းမှုရန်ကြီးလီနဲ့ကုလသမဂ္ဂလူခွင့်ကောင်စီကလူမျိုးရေးခွဲခြားဆက်ဆံမှုဆိုင်ရာအထူးကိုယ်စားလှယ် E Tandayi Achum ရွှေပြောင်းအခြေချသူများအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Philippi Gonzalez Morales တရားမဲ့ဖမ်းဆီးမှုဆိုင်ရာအလုပ်ဖွဲ့အကြီးအကဲရှောင်ဖီလ်ဟောင်းလူနည်းစုအရေးဆိုင်ရာအထူးကိုယ်စားလှယ်ဖန်နန်ဒီဗာရန်နက်စ်တို့၅ဦးကအင်ကာနစ်မှာပူတွဲထုတ်ပြန်ခဲ့တဲ့ကြေညာချက်ပေါ်မှာအိန္ဒိယအစိုးရကအခုလိုဝေဖန်လိုက်တာပါသူတို့ကိုမြန်မာနိုင်ငံပြန်ပို့တာအန္တရာယ်ရှိနေတယ်လို့လည်းအထူးကိုယ်စားလှယ်တွေရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်
ဥရောပနိုင်ငံတချို့အနေနဲ့တရုတ်ဆက်သွယ်ရေးနည်းပညာကော်မတီတွေနဲ့ဆက်သွယ်ရေးဆက်တိုးလှုပ်ဆောင်နေရင် အမေရိကန်ထောက်လှမ်ရေးသတင်းနဲ့တခြားအရေးပါတဲ့သတင်းတွေကိုမကြခင်ဆက်ရတော့မှာမဟုတ်ဘူးလို့အမေရိကန်ထိတန်းရာရှိတွေကသတိပေးလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့နေတိုမြောက်တလတ်ဒေစာချုပ်ဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးမနေ့ကပဲအခုလိုသတိပေးလိုက်တာပါဝန်ကြီးပွန်ပီယိုကသူတို့အနေနဲ့ NDA အနေထက်ကိုလေ့လာသုံးသပ်ထားပြီးဒီသုံးသပ်ချက်ကိုနေတိုမဟာမိတ်တွေနဲ့တကမ္ဘာလုံးကနိုင်ငံတွေကိုအခုရှင်းပြထားပြီး DNA ကအမေရိကန်သီးခံနိုင်တဲ့အမြင့်ဆုံးအဆင့်ကိုကျော်သွားပြီးဒါကြောင့်အရေးပါတဲ့သတင်းတွေကိုဆက်ပြီးမျှဝေလို့မရနိုင်တော့ဘူးလို့ဆိုခဲ့ပါတယ်အမေရိကန်ကာကွယ်နဲ့ထောက်လှမ်းရာရှိတွေကလည်းမကြခင်နှစ်တွေအတွင်းမှာပဲတရုတ်ရဲ့အင်တာနက်ခွင့်ရက်တွေနဲ့မိုဘိုင်းဆက်သွယ်ရေးပစ္စည်းတွေကတဆင့်မျှဝေရတဲ့သတင်းတွေကိုခိုးယူတာမိတူကူတာတွေလုပ်ပြီးတရုတ်ဆွေရကိုပို့ပေးနေတာတွေပိုများလာနေတယ်လို့အချိန်ချင်းပြောခဲ့ပါတယ်အခုလိုအမေရိကန်ဘက်ကသတိပေးလာတာကမကြခင်ကပဲတရုတ်ဟွာဟေးနဲ့ ZTE ကုမ္ပဏီတွေကဥရောပတဝန်းမှာမြန်နှုန်းမြင့် 5G မိုဘိုင်းခွင့်ရက်တွင်းမြင့်တဆင့်ပေးဖို့ခံလန်းခဲ့ပြီးမှဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာ ISIS အကြမ်းဖက်အဖွဲ့အတွက်ကွန်ပျူတာအွန်လိုင်းကနေလူသစ်စုဆောင်းသူတွေနဲ့တာဝန်ရှိသူတွေကိုအပါအဝင် ISIS အဖွဲ့သား16ယောက်ကိုဖမ်းဆီးရမိကြောင်းစစ်တပ်ရင်းတွေကအကြမ်းဖက်တိုက်ဖျက်ရေးတပ်ဖွဲ့ကပြောပါတယ်။တာလီဘန်လက်နက်ကိုင်တွေကအာဖဂန်အနောက်မြောက်ပိုင်းမတည်ငြိမ်တဲ့ဒေသတွေမှာအာဖဂန်လုံခြုံရေးတပ်သားတရာစင်းနဲ့မနေ့တေဆုံးခဲ့တဲ့တိုက်ခိုက်မှုတွေလုပ်နေချိန်မှာပဲအခုလိုဖမ်းဆီးရမိတာပါ။မြို့တော်ကဘူးမှာဖမ်းဆီးရမိတဲ့ ISIS အဖွဲ့သား6ယောက်ပါအဖွဲ့ကသူတို့ဟာအာဖဂန်နိုင်ငံထဲမှာ ISIS အဖွဲ့ရဲ့အတွေ့အခေါ်တွေကိုဖြန့်ပုံနဲ့လူသစ်စုဆောင်းဖို့အတွက်ရားနဲ့ချီတဲ့ Telegram, Facebook, Twitter, Instagram တွေမှာအကောင့်တူတွေကိုအသုံးပြုခဲ့တယ်လို့ဝန်ခံကြောင်းအာဖဂန်ထောက်လှမ်းရေးအဖွဲ့ကပြောပါတယ်
။ American အနေနဲ့ VN နိုင်ငံကိုဒီနှစ်ထက်နောက်ထပ်လင်းတင်စစ်သမောကြီးတစ်စီးထပ်မံလက်ပတ်စေဖို့သဘောတူညီမှုရရေးမျှော်လင့်နေပါတယ်။ American နဲ့ VN ကြားစစ်ပွဲတွေဖြစ်ပွားခဲ့ရကနေဆက်ဆံရေးပြန်ကောင်းမှုနှိစက်လာတာရဲ့ပုံမှန်ပြရုပ်ဖြစ်အခုလိုပင်လယ်စေကန်းလက်ပတ်မှုတွေလှုပ်လာတာဖြစ်တယ်လို့ American စစ်မြေကာကွယ်ရရှိသူကဆိုပါတယ်။မနှစ်မလာတုန်းကလည်း American LinkedIn စစ်သမောကြီး USS Carl Vinson 2အနေနဲ့1985ခုနှစ်မှာဆုံးသက်ခဲ့တဲ့ American Vietnam စစ်ပွဲပြီးပထမဆုံးအချိန်နေနဲ့တရုတ်နိုင်ငံရဲ့ဒေသတွင်းစီးရီးအင်အားတိုးချဲ့လာချိန်မှာ Vietnam Second ကိုဆက်ရောက်ခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ဧပြီလ5ရက်တောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါရှင်အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုပြောပြမှာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေအခုရပိုင်းအတွင်းသေဆုံးဒဏ်ရာရတာတွေရှိနေပါတယ်အခုလိုရခိုင်ပြည်နယ်အတွင်းစစ်ရေးမငြိမ်သက်မှုတွေကြောင့်ရှေးဟောင်းယဉ်ကျေးမှုနယ်မြေဖြစ်တဲ့မြောက်ဦးဒေသမှာခရီးသွားလုပ်ငန်းကျဆင်းလာနေပြီးတကြံကာလခရီးစဉ်တွေကိုတောင်ဖျက်သိမ်းကြရသလိုရန်ကုန်မှာကျင်းပမဲ့ရခိုင်တကြံပွဲအစီအစဉ်ကိုလည်းဖျက်သိမ်းလိုက်ပါတယ်။နောက်ဆုံးအခြေအနေတွေကိုကိုညာဝဲအောင်ကစူးစီးပြောပြမှာပါရှင်
။အစိုးရလေကြောင်းတပ်ရဲ့ AP 3ရက်နေ့ပစ်ခတ်မှုကြောင့်ဘူးသီးတောင်မြို့နယ်စိုင်းတင်တောင်တန်းဒေသမှာဝါခုံနေတဲ့လူသားတချို့တေဆုံးထိခိုက်ဒဏ်ရာရခဲ့ပြီးဘူးသီးတောင်ဆေးရုံမှာဆေးကုသမှုခံယူနေရတယ်လို့ဘူးသီးတောင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကပြောပါတယ်။
ဘူးသီးတော်ဆေးရုံမှာညနေကအဲ့ဒီဒဏ်ရာနဲ့လူက6ယောက်ရောက်တယ်လို့ပြောတယ်။ဒီမနေ့ပိုင်းမှာ6ယောက်7ယောက်လုံးက7ယောက်ကိုတွေ့ခဲ့တယ်။အရက်တင်အုပ်စုရေချမ်းတင်ရောရိုင်းမှုကိုကြိုးကြောက်မေးကြည့်တော့သူတို့ရောကိုညစင်နာရီ7နာရီလောက်မှာ6ယောက်ဒဏ်ရာနဲ့လာတာပေါ့။အဲ့ဒီ6ယောက်ဆုံးမရလို့ပြော။ပြီးရင်သူတို့ရောနဲ့ဒီတစ်ခါအဲ့ဒီကင်းလောက်ရောမှလည်းတယောက်ဆုံးတယ်။ဒီပြူချောင်းရောမှ2ယောက်ဆုံးတယ်အဲ့လိုပြောတယ်
။လေးချောင်းကနေဘုံကျဲတက်ခိုက်တယ်ဆိုတဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကမသိရှိရသေးကြောင်းတပ်မတော်သတင်းမှန်ထုတ်ပြန်ရေးအဖွဲ့ပြောခွင့်ရဘုံမှုကျုပ်ဇော်မင်းထွန်းကညင်းဆိုပါတယ
်အဲ့ဖုံရိုမိတ်ကတော့ကျွန်တော်တို့ကထိတွေ့မှုဖြစ်တယ်လို့ကျွန်တော်လည်းအကြမ်းမျိုးရှိသေးတယ်အဲ့ဒီကောင်ကကျွန်တော်လည်းအသေးစိတ်မတည်သေးဘူးကြာနော်အသေးစိတ်ကြည့်ရင်တော့ကျွန်တော်ပြန်ပြောပြပါမယ
်ဒီရပိုင်းအတွင်းဘူးသီးတော်မျိုးနယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေအဖွဲ့တို့စစ်ရေးတင်းမာနေကြတာပါတိုက်ပွဲတွေကြောင့်ဘူးသီးတော်ကြောက်တော်မင်းပြားမြောက်ဦးရသေးတောင်ပုံနှကျွန်းမျိုးနယ်တွေဘက်မှာစစ်ပေးဆောင်ပြည်သူ 26,000 လောက်ရှိနေပါတယ်အခုလိုရခိုင်မြောက်ပိုင်းတိုက်ပွဲကြောင့်ရှေဟောင်းယဉ်ကျေးမှုဒေသဖြစ်တဲ့မြောက်ဦးမှာခရီးသွားလုပ်ငန်းကျဆင်းလာနေပြီးတကြံကာလခရီးစဉ်တွေဖျက်သိမ်းနေရတယ်လို့ဖျားဘူးခရီးသွားလုပ်ငန်းရှင်ဦးချက်ကြီးကပြောပါရတယ်
။ကျွန်တော်တို့ရောင်းတော့ရောင်းနေရောင်းပြီးတော့ဖျားဘူးတွေကဆက်ကြနေလာပြီးတော့ပြက်ကြံပြန်ထုတ်တယ်တခြားပြည်တွေပြောင်းသွားတယ်ဟောဗျာစောစောပိုင်းတော့ကိုမြောက်ဦးကဖြစ်တဲ့ခက်တယ်ဆိုတော့လူတွေကလည်းကြောက်တယ်ဆင်ပါတယ်ပုံစံကြီးကတော့အဲဒီလိုပါ
ရန်ကုန်မြို့မှာလည်းရခိုင်မိသားစုတွေနှစ်စဉ်ကျင်းပလေးရှိတဲ့ရခိုင်ရိုးရာတကြံပွဲတို့ကိုဖျက်သိမ်းလိုက်ကြောင်းပွဲတော်ကျင်းပရေးကော်မတီဝင်ဒေါ်မြမီကပြောပါတယ
်သူဝနာကွင်းမှာရခိုင်တကြံပွဲတော်ကိုတော့မကျင်းပဖြစ်တော့ဘူးဆိုတော့မနေ့ကအစီအွေမှာတည်ရင်ဆုံးဖြတ်ပြီးတင်းတာမှလည်းပါနေပါပြီရှင်ကျွန်တော်တို့ရခိုင်ပြည်ထဲမှာလည်းကိုရခိုင်တွေကအရင်ကစိတ်မကောင်းစရာတွေဖြစ်နေတယ်လေသူတို့နဲ့ထက်ထူထက်မြတ်စိတ်မကောင်းဖြစ်တယ်ဆိုတာကိုပြသကြင်နာရင်နောက် လုံချုံရဲ့အခြေအနေတွေကိုလည်းစိုးရင်သိရှိတယ်ပေါ့ဗျာ။ပကြံဆိုတာနည်းနည်းတောက်စမှုရကြတာများတယ်လေနော်။အဲ့တော့မတော်လို့တစုံတစ်ခုကိုပြောမှဆိုမှတယောက်တယောက်အဲ့လိုအပြုအမူလေးတွေမှားသွားပြီဆိုရင်မလိုလားအဲ့ဒီပြဿနာတွေဖြစ်မှာဆိုလို့ချောင်ချတဲ့သဘောလေးပါပါတယ်ရှင်
။ရန်ကုန်မြို့အမေရိကန်တန်ယုံကလည်းမြောက်ဦးကျောက်တော်မင်းမြမြို့နယ်တွေကိုခရီးမသွားသင့်ကြောင်းမတ်လ29ရက်နေ့ကသတိပေးချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာ2012ခုနှစ်ကတည်းကပဋိပက္ခတွေစဖြစ်ခဲ့ပြီး2019မှာအာဆာအဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းအခြေအနေတွေမငြိမ်မသက်ဖြစ်လာသလို2018-19မှာတော့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်ဒီအပိုင်းမှာမြောက်ဦးကျောက်တော်အပါဝင်၅မြို့နယ်ကိုညမထွက်ရကာဖျူအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါတော့မယ်ပြီးခဲ့တဲ့လပိုင်းအနေငယ်တွေမှာသမ္မတဒေါ်နယ်ထရမ့်အစိုးရကဗနီဇွဲလားနိုင်ငံမှာသမ္မတမာဒူရိုအစိုးရပြုတ်ကြတော့မယ်လို့ယုံကြည်ကြောင်းထုတ်ပြောလာခဲ့ပါတယ်။ဒါပေမဲ့ရုရှားစစ်တပ်တွေကိုတောင်အမေရိကတိုက်နိုင်ငံဖြစ်တဲ့ဒီဗနီဇွဲလားနိုင်ငံတဲကိုပို့တိုးပြီးတော့ချလာပြီးတဲ့အနောက်မှာတော့ဗနီဇွဲလားပြဿနာဟာဆက်ရှိနိုင်ပြီးအမေရိကန်နဲ့ရုရှားကြားမှာဗနီဇွဲလားကိုတဆင့်ခံထားတဲ့တိုက်ပွဲမျိုးဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြကြပါတယ်။နောက်ဆုံးမှာသမ္မတထရမ့်အနေနဲ့တန်တမန်နဲ့စီးပွားရေးပိတ်ဆို့တဲ့အဆင့်ထက်ကျော်ပြီးတော့လုပ်ရတဲ့အနေအထားရောက်သွားမှာကိုသုံးသက်သူတွေကစိုးရိမ်နေတဲ့အကြောင်း VOA သတင်းတောက်ပက်စီဝီတာကူဆွာရာသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ရုရှားနိုင်ငံ Rosvato ကုမ္ပဏီကနေထုတ်ထားတဲ့ရဟယင်တွေကိုဗနီဇွဲလားနိုင်ငံကိုပို့ပေးနေပါတယ်။ဒီရုရှားကုမ္ပဏီကဆာဂျီအော့စတာပန်ကိုကသူရုရှားလိုပြောထားတာကဗင်နီဇွဲလားပြည်သူတွေကနောက်ထပ်ရဟတ်ယင်တွေထပ်တောင်းဆိုလာရင်ဒီရဟတ်ယင်တွေကိုပို့ပေးလိုက်မှာလို့ပြောတာပါရုရှားသတင်းအေဂျင်စီတွေဆိုရရုရှားကကြီးမှုလုပ်ပေးတဲ့ရဟတ်ယင်မောင်းတင်တန်းဌာနကိုဗင်နီဇွဲလားမှာဖွင့်ထားပြီလို့ထုတ်ဖော်လိုက်ပါတယ်ဒါအပြင်ရုရှားကိုရောင်းထားတဲ့လေကြောင်းရန်ကာကွယ်စနစ်တွေအတွက်ဝန်ဆောင်မှုပေးဖို့ရုရှားတပ်သားတရားခန့်ဆေးလွတ်ထားပါတယ်အမေရိကန်အန်တာပရိုက်စ်အဖွဲ့ကြီးကသုံးသက်သူရော်ဂျာနိုရီကက
This is a big powerkind of a confrontation now.
ဒါကအင်အားကြီးနိုင်ငံတွေထိတ်တဲ့အားပြန်ကြတာပါ။ကြည့်လေရုရှားကဒီနိုင်ငံတွေကိုဝင်သွားပြီ။ဒါကိုအန်တုတဲ့အနေနဲ့အမေရိကန်ကသတိပေးနေတယ်။ဥပမာလင်းပြောရရင်တော့အရင်တုန်းကမာဒူရိုသူ့အလိုလိုဇက်သိမ်းသွားမယ်လို့သဘောထားတဲ့တရုတ်ကလည်းစဝင်လာပြီလေ
။ပြီးခဲ့တဲ့အပတ်တုန်းကပဲတရုတ်နိုင်ငံကလည်းလေယာဉ်ကြီးတစ်စီးနဲ့65တန်ရှိတဲ့ဆေးနဲ့ထောက်ပံ့ရေးပစ္စည်းတွေကိုမာဒူရိုဆိုရွတ်ပို့ပေးလိုက်ပါတယ်။American Tamara Trump ကတော့
Look at Venezuela Venezuela right now. ကျွန်တော် Venezuela ကိုစောင့်ကြည့်နေပါတယ်။အခုလောလောဆယ်မှာ Venezuela နိုင်ငံကတကယ့်ကိုကြီးမားတဲ့ပြဿနာကြီးဖြစ်နေတာပါ။ဒါကြောင့်မို့ဒီအကြောင်းအများကြီးကိုလူတွေအများကြီးနဲ့ပြောရမှာပါ။အဲ့ဒီထက်မှာသမ္မတပူတင်နဲ့ပါကောင်ပါမယ်။တရုတ်သမ္မတဆီလည်းပါနိုင်ပါတ
ယ်။ဒါအပြင်သမ္မတ Trump ကရုရှားအနေနဲ့ Venezuela ကနေထွက်သွားဖို့တောင်းဆိုထားပြီးတုံ့ပြန်နိုင်တာအလုံးကိုစဉ်းစားနေတယ်လို့သတိပေးခဲ့ပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားကတော့အခုဗင်နီဇွဲလားခေါင်းဆောင်မာဒူရိုကိုကူညီနေတာကဗင်နီဇွဲလားနဲ့နိုင်ငံတကာဥပဒေတွေနဲ့ကန့်ညီတယ်လို့ပြောနေပါတယ်။ဒါပေမဲ့အမေရိကန်အရာရှိတွေကလည်းရုရှားအပေါ်နောက်ထပ်ပိတ်ဆို့တိုက်ခတ်မှုတွေလုပ်မယ်လို့ချိန်ချောက်နေပါတယ်။ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်အီလီယော့အဲဘရမ်စ်က
ရုရှားအနေနဲ့သူတို့ဒီမှာလှုပ်ချင်တိုင်းလှုပ်လို့ရမယ်လို့ထင်တော့မှားကြီးမှားပါလိမ့်မယ်။သူတို့လှုပ်ချင်တိုင်းလှုပ်လို့မရပါဘူး
။တကယ်တော့ရုရှားနဲ့တရုတ်အနေနဲ့ဗင်နီဇွဲလားကိုဒေါ်လာဘီလီယံပေါင်းများစွာချိန်ထားတာကိုပြန်မရမှာစိုးရိမ်နေကြပါတယ်။ဒါပေမဲ့ရုရှားအတွက်တော့ငွေချေးတွက်တာတသက်မဟုတ်ပဲပထဝီနိုင်ငံရေးပါတွက်ပြီးဩဇာထူထောင်လာတာပါ။2015ခုနှစ်တုန်းကလည်းရုရှားအနေနဲ့စီးရီးယားပြည်တွင်းစစ်မှာဝင်ဆက်ခဲ့ပြီးသမရဘရရှားအယာဆက်ဆိုရပြန်ထောင်လာအောင်ကူညီပေးခဲ့တာမို့အလားတူဗင်နီဇွဲလားမှာဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေပါတယ်။ American Enterprise အဖွဲ့ကြီးက Roger Noriega က
Because the Russians are testing us.
ရုရှားကကျွန်တော်တို့ကိုတွေးလို့စမ်းနေပါတယ်ကျွန်တော်တို့ဘက်ကစည်ရီးသုံးဖို့လိုမျိုးခိုင်မာတဲ့ချင်းချောက်မှုမပါတဲ့မူဝါဒနဲ့တွားကြတဲ့အခါကျတော့ရုရှားဘက်ကလာပြီးတော့လေဖြီးမနေနဲ့လို့ပြန်စိန်ခေါ်တဲ့သဘောပေါ့နော
်တချို့ကျွမ်းကျင်သူတွေကတော့အင်အားကြီးနိုင်ငံတွေရဲ့တဆင့်ကန်လူငါဒီတိုက်ပွဲမဖြစ်ရအောင်ယာယီသမ္မတကြေညာထားတဲ့ဟွမ်ကွိုက်ဒိုအနေနဲ့ရုရှားနဲ့တရုတ်တို့ကိုမာဒူရိုကိုကူညီတာရက်ရင်သူတို့ရဲ့ယင်းနှိမ့်နှံမှုတွေလုံးဝမဆုံးရှုံးစေရဘူးလို့ဆွဲဆောင်တင်တယ်လို့ဆိုပါတယ်ဒါပေမဲ့ American အခြေစိုက် Brookings မူဝါဒအဖွဲ့က Jeffrey Jess ကတော့
Both the Russians and the Chinese are going to want to be quiet.
Russia ရောတရုတ်ပါ Venezuela နဲ့ဆက်ဆံတာမှာတတိကြီးထားချင်းကပ်မှာပါ။ဒီပြဿနာရဲ့ benefit စလုံးနဲ့သူတို့ဆက်ဆံရေးကောင်းအတက်နိုင်ဆုံးထိန်းသိမ်းလှုပ်ဆောင်သွားခြင်းမှာပါ။ဘာလို့လဲဆိုတော့နောက်ဆုံးမှာဘသူပဲအာဏာရလာသူတို့ကြွေးမြီတွေပြန်ဆက်ပေးလာရအောင်လေ
။အခုလောလောဆယ်မှာတော့ ဒီဗင်နီဇွဲလာပြည်ပခကြီးမားလာတဲ့အမျှဗင်နီဇွဲလာပြည်သူတွေအနေနဲ့အစားအစာတောက်သွင်းရည်နဲ့လျှက်စက်မီပြတ်တာတွေကိုပုံမှန်ခန်းစားလာနေရပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြခဲ့တဲ့အမေရိကန်ရုရှားနဲ့ဗင်နီဇွဲလာနိုင်ငံတို့ကြားကအပြိုင်မှုတွေကြောင်းကနေအခုတော့အမေရိကန်တူရကီဆက်ဆံရေးအကြောင်းကိုကြည့်ကြရအောင်ပါ။အမေရိကန်တူရကီနှစ်နိုင်ငံကြားတင်းမာမှုပုံမှန်နှက်ဆိုင်လာတဲ့အတွက်ဆက်ဆံရေးပြတ်တောက်သွားလိမ့်မလားဆိုတာစိုးရိမ်စရာဖြစ်လာနေပါတယ်။အမေရိကန်တူရကီနှစ်နိုင်ငံတို့ရဲ့ဒုတိယသမ္မတတွေကနေတူးအဖွဲ့ရဲ့အရေးကြီးအဖွဲ့ဝင်တစ်ခုဖြစ်တဲ့တူရကီနိုင်ငံပဲ့ထွက်သွားနိုင်တယ်လို့ဆိုတဲ့အထိအပြန်အလှန်သတိပေးနေကြတာဖြစ်ပါတယ်။ VOA သတင်းတောက် Dorian Jones Istanbul မြို့ကနေပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးဦးကျော်စံသာပြောပြမှာပါရှင်။
အမေရိကန်ဟာတူရကီရဲ့မဟာမိတ်ဖြစ်နေဆက်ပြီးနေကြသလားဒါမှမဟုတ်နေတိုးအဖွဲ့ဝင်ချင်းဖြစ်တဲ့မဟာမိတ်နိုင်ငံတစ်ခုရဲ့ကာကွယ်ရေးစွန့်ရီအားပြောင်းလုပ်နေတဲ့အကြမ်းဖက်သမားတွေနဲ့ပူးပေါင်းကြသလားဆိုတာကိုအမေရိကန်ဘက်ကရွေးချယ်ရပါလိမ့်မယ
်အဲ့ဒါကတော့တူရကီဒုတိယသမ္မတဖူရတ်အော့ခ်တေဂျာဇ်ဘရီနီက Twitter ပေါ်မှာရေးသားသတိပေးလိုက်တာဖြစ်ပါတယ်တူရကီအစိုးရအနေနဲ့ YPG ခေါ် Syria Cut လက်နက်ကင်တွေကိုမတိုက်ခိုက်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကသတိပေးလိုက်ပြီးတဲ့နောက်တူရကီဒုသမနာကအခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ YPG ကတ်လက်နက်ကင်တွေဟာ IS အကြမ်းဖက်အုပ်စုကိုတိုက်ခတ်တဲ့နေရာမှာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်တွေဖြစ်ပါတယ်။ဒါပေမဲ့တူရကီအစိုးရကတော့ဒီ YPG တွေဟာသူတို့တူရကီနိုင်ငံတွင်းကသဘုံအဖွဲ့တစ်ခုနဲ့ဆက်ဆက်နေတဲ့အကြမ်းဖက်သမားတွေဖြစ်တယ်လို့စွပ်စွဲထားပါတယ်။အမေရိကန်တူရကီနိုင်ငံရဲ့ဝန်ကြီးနှစ်ဦးတွေ့ဆုံပြီးထုတ်ပြန်တဲ့အမေရိကန်ကြေညာချက်တစ်ခုမှာတော့အခုလိုဖော်ပြထားပါတယ
်။ဆီးရီးယားရှေ့မြောက်မှာတူရကီရဲ့တစ်ဖက်သက်စီးလုဆောင်ချက်တွေကြောင့်ဆိုးဝါးတဲ့အကျိုးဆက်တွေကြုံတွေ့နိုင်တယ်ဆိုတာကိုသတိပေးရင်းစစ်ဆန်ညှိနှိုင်းမှုတွေဆက်လက်လှုပ်သွားဖို့အတွက်လည်းထောက်ခံကြောင်းပွန်ပီယိုကဖော်ပြလိုက်ပါတယ်
။တူရကီနိုင်ငံရဲ့ဝန်ကြီးကတော့ဒီနေရာမှာအမေရိကန်အစိုးရဘက်ကရှင်းလင်းပြတ်သားတဲ့ဗျူဟာရှိတာကိုမတွေ့ရဘူးလို့ထောက်ပြပါတယ်။ပြီးခဲ့တဲ့စနေနေ့ကပဲဒေသန္တရရွေးကောက်ပွဲတွေမှာအကြီးအကျယ်အရေးနိုင်သွားတဲ့တူရကီသမ္မတရစ်ဆက်တိုင်ယစ်အာဒိုဗန်ကတော့အရေးကြီးဆုံးကလူညွန့်ရေးကိစ္စပဲဖြစ်တယ်လို့ကြေညာလိုက်ပါတယ်။ဒါဟာဆီးရီးယားနိုင်ငံတွေက YPG တွေကိုထိုးစစ်ဆင်ဖို့အချက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကယူဆကြပါတယ်။တူရကီတပ်ဖွဲ့တွေဟာလည်းဆီးရီးယားနယ်စပ်မှာစုပြုံတပ်ဆွဲထားဆဲပါ။ဆီးရီးယားနယ်စပ်ပြီးအမေရိကန်တူရကီတို့ရဲ့စိုးရိမ်ပွဲထိတိုက်တိုးမှုဟာရုရှားစီက S-400 ဒုံးကျည်စနစ်ကိုတူရကီဝယ်ယူတဲ့ကိစ္စကြောင့်နေတိုးကိုအားပြောစေလိမ့်မယ်လို့အမေရိကန်ဘက်ကပြောကြားနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။မကြတဲ့ခင်ကဝါရှင်တန်မြို့တော်မှာပြုလုပ်ခဲ့တဲ့နေတူးအခမ်းအနားတစ်ခုမှာအမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကအခုလိုပြောခဲ့ပါဗျာ။
တူရကီယာတမိုင်းမှာအောင်မြင်မှုရှိဆုံးစီးရဲမဟာမိတ်အဖွဲ့ရဲ့အဓိကအဖွဲ့ဝင်နိုင်ငံတနိုင်ငံအဖြစ်ဆက်ရှိနေခြင်းတလား။ဒါမှမဟုတ်ဒီမဟာမိတ်အဖွဲ့ကိုအကျိုးရုပ်စေမဲ့အမှားမှားယွင်းယွင်းဆုံးဖြတ်ချက်တွေချမှတ်ပြီးလုံခြုံမှုပြတ်ပြားစေအောင်လုပ်မှလားဆိုတာကိုရွေးချယ်ရပါလိမ့်မယ်
။တူရကီနိုင်ငံရဲ့ဝန်ကြီးကာဗူဆိုဂလူကဒါကိုပယ်ချပါဗျာ။
ရုရှားစီကလက်နက်ဝယ်တဲ့ကိစ္စကပြီးပြီးသားကိစ္စပါကျွန်တော်တို့ကရုရှားရဲ့အခြားမဟာမိတ်ရဲ့ဆိုပြီးရွေးချယ်နေတာမဟုတ်ပါဘူးရုရှားနဲ့ဆက်ဆံလို့တခြားနိုင်ငံတွေနဲ့ဆက်ဆံစရာမလိုတော့ဘူးလို့လည်းသဘောမထားပါဘူးဒါထက်ပိုပြီးပြောရရင်အနောက်အုပ်စုကဖြစ်ဖြစ်ရုရှားကဖြစ်ဖြစ်ဘယ်လိုလုပ်ဘယ်ဘက်ကိုရွေးဆိုပြီးကျွန်တော်တို့ကိုမပြောသင့်ပါဘူးပြောလို့လည်းမရနိုင်ပါဘူ
းတကယ်တော့အမေရိကန်ဘက်ကလည်း Patriot Dome စနစ်ကိုရောင်းချဖို့ဆိုပြီးတူရကီကိုကန့်လန့်ထားပါတယ်တူရကီကလည်းလိုချင်ပါတယ်ဒါပေမဲ့ဒါကိုဝယ်ရင်ရုရှားစီက S-400 ကိုမဝယ်ရတော့ဘူးဆိုတာမျိုးတော့မလို့ချင်ပါဘူး။ဒီအငင်းပွားမှုတွေဟာတူရကီရုရှားဆက်ဆံရေးပုံမှုနဲ့ဆိုင်လာမှုအပေါ်အနောက်မဟာမိတ်တွေရဲ့စိုးရိမ်မှုအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ဒီအထက်နောက်ပတ်ကျရင်တူရကီသမ္မတအာဒိုဝန်ဟာမော်စကိုမြို့တော်ကိုသွားရောက်ဖို့စီနေပြန်ပါတယ်။ဒီလိုအမေရိကန်နဲ့တူရကီဆက်ဆံရေးယိုယွင်းလာတဲ့အတွက်အထည်နာရတဲ့နောက်ကန္ဓာတစ်ခုကတော့တူရကီနိုင်ငံသုံးလေရာငွေတန်ဖိုးကျဆင်းသွားခြင်းပဲဖြစ်ပါတယ်။လီရန်ငွေတန်ဖိုးကျဆင်းသွားတဲ့အတွက်နိုင်ငံသားတွေဟာနိုင်ငံခြားငွေအမျိုးမျိုးကိုဝယ်ယူစုဆောင်းနေကြသလိုပြည်ပရင်းနှီးမြှုပ်နှံမှုတွေလည်းပြန်လည်ထွက်ခွာနေပါတယ်။ဒီလိုအကြတဲ့တွေရှိလာနေပေမဲ့ဘယ်ဘက်ကမှအလျှော့ပေးမဲ့ပုံမတွေ့ရပါဘူး။တူရကီပေါ်အမေရိကန်စိတ်မစီနိုင်ဖြစ်လာတဲ့ဒီအချိန်မှာပဲအမေရိကန်နိုင်ငံသားတချို့ကတူရကီဘက်ကထိန်းသိမ်းလိုက်တဲ့ကိစ္စလည်းပေါ်ပေါက်လာပြန်ပါတယ်။2016မှာအောင်မြင်တဲ့အနာသိမ်းပွဲနဲ့ပတ်သက်တဲ့ဆိုပြီးအမေရိကန်သံရုံးဝန်ထမ်းတချို့ကိုတူရကီကဖမ်းဆီးထားတဲ့ကိစ္စပဲဖြစ်ပါတယ်။အခုလောလောဆယ်မှာတော့အမေရိကန်ဟာဒီအငင်းပွားမှုကိုသံတမန်နည်းနဲ့တိုးတိုးတိတ်တိတ်ဖြစ်ရှင်ဖို့ကြိုးပမ်းနေပါတယ်။ဒါပေမဲ့နှစ်နိုင်ငံပဂတိဆက်ဆံရေးအခြေအနေကိုသုံးသပ်မယ်ဆိုရင်တော့ထိတ်တိုက်ရင်ဆိုင်မဲ့အလားအလာဘက်ကိုဥတီနေတယ်လို့ဆိုရမှာပဲဖြစ်ကြောင်းပါခင်ဗျာ
။ဦးကျော်စံသာပြောပြသွားတာပါရှင်။ တော်ရရှင်နေနေနဲ့ကျမတို့ VOE ကိုစားရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင်ကျမတို့ရဲ့စားရက်လိပ်စာက VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားရက်ကြီးစားရက်တစ်တာအမှတ်855ဖြစ်ပါတယ်ရှင်။ဒုတိယပိုင်းအစီအစဉ်တွေမကြခင်မထုတ်လွှင့်ခင်မှာတော့အခုကျမ်းမာရေးဆိုင်ရာသတင်းလွှာဘက်ကိုအလှည့်ပေးပါမယ်ရှင်။ကမ္ဘာပဲနေရာကမဆိုအမျိုးသမီးတွေဟာအမျိုးသားတွေထက်၄နှစ်ခွဲနီးပါးပိုပြီးတော့အသက်ရှည်ကြပါတယ်။ဒါဟာအမျိုးသားတွေနဲ့စာရင်အမျိုးသမီးတွေကဆရာဝန်စီသွားတဲ့အချိန်ကြီးပိုများတာရဲ့ပုံမှန်အားဖြင့်ကိုယ်ကျန်းမာရေးကိုပိုပြီးတော့ဂရုစိုက်အလေးထားတာကြားဒါရီရဲ့အကြောင်းဖြစ်တဲ့အကြောင်းလေ့လာချက်အသစ်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဌာနချုပ်ရဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရုံးဆိုင်ရာဂျနီဘာကနေ research line ပေးပို့ထားတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့2019ခုနှစ်ကျန်းမာရေးဆိုင်ရာအစီရင်ခံစာအကြောင်းသတင်းလွှာကိုအခုဆက်ပြီးတော့ပြောပြသွားပါမယ်ရှင်။ကမ္ဘာတစ်လွှာမှာအမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးတော့အသက်ရှည်ကြပေမဲ့လို့မိတွင်မိခင်တွေရဲ့သေဆုံးမှုနှုန်းနဲ့တွက်မယ်ဆိုရင်တော့အမျိုးသမီးတွေရဲ့အသက်ရှင်နေထိုင်နှုန်းအတန်ငယ်လျော့ကျသွားတယ်လို့အစီရင်ခံစာအသစ်မှာဖော်ပြပါတယ်။ဒါပေမဲ့လို့ကျန်းမာရေးကောင်းခြင်းဆိုခြင်းဆိုတာဟာနိုင်ငံတွေရဲ့ဆင်းရဲချမ်းသာကိုလိုက်ပြီးကွာဟချက်ကြီးမားနေစေဖြစ်တယ်ဆိုတာကိုလည်းအစီရင်ခံစာမှာအလေးပေးဖော်ပြထားပါတယ်။ဆင်းရဲတဲ့နိုင်ငံတွေမှာကျန်းမာရေးဝန်ဆောင်မှုလိုအပ်ချက်တွေကြောင့်အမျိုးသမီး41ယောက်တိုင်းမှာ1ယောက်နှုန်းလောက်မိဖွားချိန်မှာသေဆုံးနေရကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ချမ်းသာတဲ့တိုင်းပြည်တွေမှာတော့မိရင်းသေဆုံးတဲ့နှုန်းဟာ3300မှာမှ1ယောက်သာရှိပါတယ်။Miss Samia Asma ဟာ WHO ရဲ့အချက်လက်ရှာဖွေရေးဌာနကအမှုဆောင်ညွှန်ကြားရေးမှူးချုပ်ပါ။သူမကအမျိုးသမီးတွေထက်အမျိုးသားတွေကပိုပြီးအသေးစောကြရတာဟာသူတို့ကကိုယ်ကျန်းမာရေးကိုအမျိုးသမီးတွေလောက်ဂရုမစိုက်ကြလို့ဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ကျန်းမာရေးအတွက်အန္တရာယ်ရှိတဲ့ကိစ္စမျိုးတွေကိုအမျိုးသားတွေကပိုပြီးတော့လည်းလုတ်တက်ကြတယ်လို့ဆိုပါတယ်
။ In many circumstances men use healthcare less than women.They are less likely to seek care and to
အမျိုးသားတွေဟာအမျိုးသမီးတွေလောက်ကျန်းမာရေးကိုအလေးမထားတတ်ကြပါဘူး။ကျန်းမာရေးတစ်ခုခုချို့ယွင်းနေပြီဆိုတာကိုသိနေရင်တောင်မှနေကောင်းအောင်ဘယ်လိုနေရမလဲ။ကျန်းမာရေးကောင်းအောင်ဆက်ပြီးဘယ်လိုစောင့်ရှောက်ကာကွယ်ရမလဲဆိုတာတွေမှာလိုက်နာအားထုတ်မှုကတိတ်ကိုနည်းကြပါလေ။နောက်ပြီးအမျိုးသားတွေဟာကြိုတင်ကာကွယ်လို့ရတဲ့၊ကုသလို့ရတဲ့၊မကုသတဲ့ယောဂတွေကြောင့်လည်းမတော်တဆရင်တိုက်မှုတွေကြောင့်ပိုးပြီးတော့တေဆုံးနေကြတာကိုတွေ့ရပါတယ်။
လူတွေကိုတည်ဆုံးစေတဲ့အချက်အလက်ပေါင်း40မှာအမျိုးသားတွေဟာအမျိုးသမီးတွေထက်အချက်9ချက်ပိုပြီးတော့များတဲ့အကြောင်းအစီရင်ခံစာကဖော်ပြထားပါတယ်။ဥပမာအားဖြင့်အမျိုးသားတွေဟာအမျိုးသမီးတွေထက်ဆေးလိပ်အရက်ပိုတောက်ကြပါတယ်။ဒါအပြင်ကမ္ဘာတစ်ဝှမ်းလုံးတည်ချောင်းကျန်တဲ့နှုန်းကလည်းအမျိုးသမီးထက်အမျိုးသားက85ရာခိုင်နှုန်းပိုများတယ်လို့ဖော်ပြပါရှိပါတယ်။ဝင်ငွေနှိမ့်ကြတဲ့ဒါမှမဟုတ်အလက်အလက်သာဝင်ငွေရှိတဲ့တိုင်းပြည်တွေမှာဆိုရင်မကူးဆက်တဲ့ယောဂါကြောင့်သေဆုံးမှုအမြင့်ဆုံးဖြစ်နေတဲ့အကြောင်း Miss Asma ကပြောပါတယ်။ဆေးကြောက်သုံးတာလို့အရက်တောက်တာလို့ကျန်းမာရေးနဲ့မညီညွတ်တဲ့စားတောက်ပုံစနစ်တွေစတဲ့အကြောင်းတွေဟာမကူးဆက်တဲ့ယောဂါဖြစ်နှုန်းမြင့်မားလာစေတဲ့အချက်တွေဖြစ်တယ်လို့သူက VOE ကိုပြောပါတယ်။
And in terms of leading cause of non-communicable disease related deaths are cardiovascular
disease. ဒီလောက်ကအထိဖြစ်အောင်ဦးတည်နေတဲ့မကူးဆက်တဲ့ယောဂါတွေကတော့နှလုံးသွေးကြောဆိုင်ရာယောဂါနှလုံးသွေးကြောချင်းယောဂါနဲ့သွေးတိုးယောဂါတွေပါဒီယောဂါတွေဟာကြိုတင်ပြီးကာကွယ်လို့ရတယ်လို့ကုသလို့လည်းရတဲ့ယောဂါတွေဖြစ်ပေမဲ့ကာကွယ်ကုသမှုတွေကိုမလုပ်ကြပါဘူ
းမကူးဆက်တဲ့ယောဂါတွေကြောင့်သေဆုံးတဲ့စီရင်စရာအရာအခြေခံကျန်းမာရေးစောင့်ရှောက်မှုတွေဦးစားပေးဖို့လိုအပ်နေတာကိုသိသိသာသာမိမောင်းထိုးပြနေပါတယ်အဲ့ဒီလိုမကူးဆက်တဲ့ယောဂမျိုးတွေနဲ့နေထိုင်မကောင်းကြတဲ့အခါမှာလိုအပ်တဲ့ဆေးဝါးနဲ့ကုသမှုတွေကိုရယူပြီးပျောက်ကင်းအောင်ကုသနိုင်ပါတယ်လို့လည်း Miss Asma ကပြောပါတယ်။ဒါအပြင်အခြေခံကျန်းမာရေးစောင့်ရှောက်မှုရှိထားသူတွေဟာအဲ့ဒီလိုမကူးဆက်တဲ့ယောဂတွေကြောင့်အရွယ်မတိုင်ခင်သေဆုံးနိုင်တယ်ဆိုတဲ့အကြောင်းကိုကောင်းကောင်းသိသူတွေဖြစ်ကြတယ်ဆိုတာကိုလည်း Miss Asma ကအလေးထားပြောကြားခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မေရီတာအမေရိကန်အတန်ကတောက်ကြနေမနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ3240နဲ့48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုဒုတိယပိုင်းနှာစင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနှာစင်ကြရဖို့ရှိသလိုမနက်ခင်းအင်္ဂလိပ်သင်ခန်းစာကျမကြီးကဏ္ဍနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုလည်းနှာစင်ကြရမှာပါရှင်။အခုအရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။ကမ္ဘာမှာအလင်းမြန်ဆုံးနည်းနဲ့ရေပျော်နေတယ်လို့ဆိုတဲ့ Greenland ရေကဲတောင်ကြီးဟာအခုတော့ရေတွေပြန်ခဲပြီးရေကဲတောင်အကျယ်ဝန်းကလည်းတဖန်ပြန်ပြီးတော့ကြီးထွားလာနေတဲ့အကြောင်း NASA အမေရိကန်အမျိုးသားလေကြောင်းနဲ့အာကာသအုပ်ချုပ်ရေးအဖွဲ့ကပြုလုပ်တဲ့သုတေသနအသစ်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒါဟာသတင်းကောင်းတစ်ခုလို့တော့မဆိုနိုင်ပါဘူး။ဒီအကြောင်း VOA သတင်းတောက် Kevin Enoch သတင်းပေးဖို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ Greenland ကယက်ကော့ဘ်ဇဗန်ရေကဲတောင်ကြီးဟာအရင်ကအရေးပျော်နေရာကနေအခုတဖန်ပြန်ခဲလာနေကြောင်း NASA ကသုတေသီအလာကီဇန်ဒါကပြောပါတယ
် Between 2016 and 2017 from two separate NASA airborne missions
2016 2019ခုနှစ်တွေမှာ NASA ကဝေမော်ကနေရိုက်တဲ့ပုံကလေးရာရေကဲတောင်ကြီးတွေရဲ့အပြားပိုင်းကမီတာ30လောက်ပိုကြီးလာတာကိုတွေ့ရပါတယ်ဒါတနည်းအတွင်းမီတာတရားလောက်ဒိုးလာတာဖြစ်ပြီး2019 2018ခုနှစ်တွင်းမှာလည်းအဲ့လောက်ထပ်ပြီးတော့ဒိုးလာပါလေ
2012ခုနှစ်ကစလို့ဒီရေခဲတောင်ကြီးဟာရာသီဥတုပြောင်းလဲမှုကြောင့်တနည်းကို3ကီလိုမီတာနီးပါးအရေပျော်နေခဲ့တဲ့အတွက်ဒါဟာအံ့ဩစရာကောင်းတဲ့ဖြစ်စဉ်ပါလွန်ခဲ့တဲ့နှစ်နှစ်အတွင်းအရေပျော်သွားတဲ့ပမာဏလောက်ပြန်ပြီးကြီးထွားလာခဲ့တာပါ။ဘာကြောင့်ဒီလိုဖြစ်နေတာပါလဲ။ရေခဲတောင်နဲ့ပင်လယ်စုံတဲ့နေရာ Greenland ရဲ့အနောက်ဖက်ချမ်းဒီစကိုဘေးမှာဖြစ်နေတဲ့အေးဒါကြောင့်အခုလိုပြန်ခဲလာတာလို့ NASA ကသိပ္ပံပညာရှင်တွေကပြောပါတယ်။အဲ့ဒီမှာရှိနေတဲ့ရေအေးတွေကြောင့်ရေခဲတောင်ကြီးထွားလာအောင်ပြန်ခဲနေတာလို့ London Imperial တက္ကသိုလ်က Martin Seagard ကပြောပါတယ
်။ What the measurements in the field where this glacier is have demonstrated is that when the glacier was retreating
ရေခဲတောင်ရေပျော်နေတဲ့အချိန်တုန်းကပင်လယ်တွေကလေပူတွေတက်ခတ်လာတာကြောင့်ဖြစ်ရတယ်ဆိုတော့လေလံမှုတွေကတွေ့ခဲ့ရပြီးအခုရေခဲတောင်ပြန်ခဲလာတဲ့အချိန်မှာတော့ဒီလိုလေဘူးတိုက်တာမျိုးမရှိတော့ပါဘူး။ဒါပေမဲ့ဒီလိုပြောင်းလဲလာနေတာကြောင့်ပင်လယ်ရေဟာပုံမနေတော့ဘူးလို့လည်းပြောလို့မရပါဘူး။ပင်လယ်တွေကလေဘူးတွေရေခဲတောင်ဘက်ကိုမတိုက်တော့တာပဲဖြစ်ပါတယ်
။ပိုပြီးသေးကြအောင်ပြောရမယ်ဆိုရင်တော့ဥတုရာသီပြောင်းလဲမှုမဖြစ်တော့တာမဟုတ်ပဲဆက်ဖြစ်နေစေလို့ဒီသုတေသနမှာပါဝင်တဲ့သိပ္ပံပညာရှင်တွေကပြောပါတယ်။ Greenland တစ်ခုလုံးမှာရှိတဲ့ရေခဲတောင်တွေဟာအလင်းအမြန်အရေပျော်နေကြတာပါ။ဒီသုတေသနကိုကြည်ကျင်းအဖြစ်ကမ္ဘာမြေကထွက်တဲ့ပူနွေးမှုတွေကိုဆုပ်ယူနေတဲ့ပင်လယ်သမုဒ္ဒရာတွေဟာရေခဲတောင်တွေအရေးပျော်တဲ့ကိစ္စမှာမူလကထင်ထတာတဲ့ပိုပြီးအရေးပါတဲ့ခန္ဓာကနေပါဝင်ပတ်သက်နေကြောင်းပြသလိုက်တာဖြစ်တယ်လို့ NASA သိပ္ပံပညာရှင် Alan Kezinda ကပြောပါတယ
် On the long run it's actually bad news because we demonstrate this study demonstrates how sensitive
ဒီမှာတော့ဒါသတင်းကောင်းမဟုတ်ပါဘူးဒီသုတေသနကဘာလို့ပြသလဲဆိုတော့ပင်လယ်ရေမျက်နှာပြင်မှာဖြစ်ပေါ်နေတဲ့ပြောင်းလဲမှုတွေထူးသဖြင့်အပူချိန်ပြောင်းလဲမှုတွေဟာဒီရေခဲတောင်နဲ့တခြား Greenland မှာရှိတဲ့ရေခဲတောင်တွေကိုဘယ်လိုသက်ရောက်မှုရှိတယ်ဆိုတာကိုပြသလိုက်တာလည်း�ဖြစ်ပါလေ
။ပင်လယ်ရေရဲ့အပူချိန်ဟာ1960ခုနှစ်တည်းကစလို့တဖြည်းဖြည်းနဲ့ပုံနှွေးလာနေကြောင်းသုတေသနတွေအရတွေ့ရှိရပါတယ်ခင်ဗျာ
။သောတာရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်တွဲဖြေရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာတွေတွေ့နေရပါတယ်။ဒါပေမဲ့လေပေါ်ထုတ်အေးအေးယူဖို့ကြံနေသေးတယ်အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲအကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘယ်သူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲကျူးလွန်သူတွေကိုဘလို့ပေါ်ထုတ်အေးအေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-2-3-2-3-9-9-9-4လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။
ခုဆက်ပြီးဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်ဒီနေ့မြန်မာတင်ပြမယ့် idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက s t r e e t street ကလမ်း s m e r t smart ကညံကောင်းတာထက်မြက်တာဆိုတော့ squat ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်တံမြန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအသေးပေမျိုးမဟုတ်ပါဘူး idiom ဆိုတဲ့သဘောအသေးပေကနေစဉ်ဘဝတစ်လျှောက်လုံးလျှောက်လှမ်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီသုံးကတော့အမေရိကန်စကားပြောမှာအသုံးများ၄ရှိပါတယ်ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေ့ရင်လည်းရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းသုံးလို့ရပါတယ်ဒီသုံးရပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလေထားသူပါလူတွေနဲ့လေတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလေဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
အကင်းပါသူလူရည်လေသူသွားတတ်လာတတ်သူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့ American Style Idiom အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြတာပါရှင်အခုကျမ်းမာရေးခန္ဓာအလှည့်ကြားလာပါပြီစက်ကြောတက်လက်ဘင်းကြောနာတာဟာအရင်ကလူကြီးတွေမှသာအဖြစ်များပေမဲ့မိုဘိုင်းဖုန်းတွေတက်ဘလက်နဲ့ကွန်ပျူတာတွေအသုံးများလာနေတဲ့အခုခေတ်မှာတော့လူငယ်တွေမှပါအဖြစ်များလာပါတယ်ဒါဟာဘလို့ကြောင့်ပါလဲစက်ကြောတက်လက်ဘင်းကြောနာတဲ့အဆင့်ကနေလက်ဘင်းကြီးပေါင်းတက်တဲ့အဆင့်ကိုရောက်မလာအောင်ဘလို့ကာကွယ်ကုသနိုင်ပါသလဲဒီအကြောင်းအယိုးအထုခုနဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသမှုဌာနကပါမောက်ခဌာနမှုဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်
โอเคရေးပေါ်နဲ့ရုပ်ထုတ်ဆရာဝန်ကြီးဘာမောခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီဇက်ကျော်တဲ့လေဘင်းကျော်နာတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီး
ကျွန်တော်ရုပ်ထုတ်ဆရာဝန်ကြီးနည်းနည်းရောရေးပေါ်ဌာနတွေရောမှာဒီဇက်ကျော်တဲ့ပြီးတော့လေဘင်းကျော်တွေနာတဲ့လူနာတွေလာကြတဲ့အရေးတော့ကတော့တဖြည်းဖြည်းနဲ့များလာကြတဲ့ပုံစံအားလည်းငိုတော့ဆိုရင်တော့ရုပ်ကြီးပေါင်းတော့ဖြစ်တဲ့ဒီလေဘင်းနာတဲ့ယောဂါကြီးကအသက်40ကျော်အသက်50ကျော်နဲ့ဒီလေမျိုးအသုံးပြုရများတဲ့အသက်ကြီးတဲ့လူတွေမှာပဲဒီလိုဟာမျိုးတွေဖြစ်များပြီမဲ့ခုခေတ်ကျတော့ session နှစ်ကနေ25 30အတွင်းလူနာတွေလည်းပဲတဖြည်းဖြည်းနဲ့များလာတော့တွေ့ရတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့တို့ဟာခုနကဒီလေဘင်းကြီးပေါင်းတက်လို့ဖြစ်တာလားဆရာ
လေဘင်းကြီးပေါင်းဆိုတာကတော့လေဘင်းထဲမှာအချိုးယိုးစစ်ခုနှစ်ခုကသုံးပါများပြီးတော့ပတိုက်မှုတွေများတယ်လှုပ်ရှားမှုတွေများတဲ့အခါမှာတော့အများအပြည့်တော့ဖြစ်လို့ရှိရတာအသက်အရွယ်ကြောင့်ဆိုရင်ကေယိုးစစ်တစ်ခုနဲ့တစ်ခုနဲ့ကြားရရနေရာကွက်လက်ကလေးတွေပေါ်ကျင်းသွားတယ်အတက်ယူအတက်တွေထွက်တာဒါမျိုးဖြစ်စင်နေရာရခိုင်ခေတ်အေးပိုင်းမှာတော့ပို့ပြီးတော့များတာပေါ့နော်အခုနောက်ပိုင်းမှာဖြစ်များလာတဲ့ပုံစံကတော့ဓာတ်မိုက်ရိုက်ကြည့်ရင်တော့အသက်ငယ်သေးတဲ့လူတွေမှာအဲ့လိုကြီးပေါင်းလိုမျိုးယူအတက်တွေကမရှိသေးပေမဲ့လည်းကြီးပေါင်းကဲ့သို့ပဲဒေဗင်းနာသကြောတွေတက်တဲ့လူနာတွေများပြားလာတာကိုတွေ့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလူငယ်ပိုင်းမှာပေါ့နော်ဒီကြီးပေါင်းမဖြစ်နိုင်သေးတဲ့အရင်မှာဘာကြောင့်အဓိကဒီဇက်ကျော့တဲ့လေဘင်းနာဖြစ်ရလဲဆရာကြီး
အဓိကတော့ကိုကောင်းရဲ့နေထားမှာအောက်ကနေပြီးတော့လေဘင်းရဲ့ချိုးယိုးစိတ်ကလေးရဲ့နေတက်တယ်လေးထောက်တာအဲ့ဒီအချိန်မှာကိုကောင်းကိုအနေငယ်ငုံပြီးတော့ over use အချိန်ကြာကြီးတစ်ခုခုအာယုံဆိုင်နေအထူးသဖြင့်တော့ခုခေတ်မှာခေစားတာကတော့ မတ်ဖုန်းလိုမိုဘိုင်းဖုန်းလိုဂိမ်းကစားတာတို့တက်ဘလက်သုံးတာတို့ကွန်ပျူတာသုံးတာတို့ပုံများလာတဲ့အခါမှာသူကဂျန်ပိလာတကယ်လို့ဥကောင်းကတက်တက်မမတ်နဲ့ရှေ့တက်တက်ကိုကြည့်မယ်ဆိုရင်ဥကောင်းရဲ့ဝိတ်က12ပေါင်တော့ရှိတယ်ဝိတ်ကစိတ်မပိဘူးဒါပေမဲ့ရှေ့နေနေငိုင်းလိုက်တာနဲ့ပရာဒီဂရီလောက်ရှိကိုငိုင်းလိုက်တာနဲ့အကိုတို့က12ပေါင်လေးတဲ့ဥကောင်းက28ပေါင်ဖြစ်သွားတယ်ငိုင်းဒီဂရီကနေဒီဂရီ30ရှိကိုဆက်ငုံတာနဲ့ပေါင်40လောက်လေးတဲ့အခြေအနေမျိုးရောက်အဲ့လိုရောက်သွားတော့တိုင်ဖိတ်တဲ့မှာတင်ထားတဲ့ဘုံလုံးလိုပဲပောက်ကိုပြုတ်ကျတော့မှဖြစ်တဲ့အတွက်ကျင်းရဲ့ကျွတ်သားတွေလိုက်ထင်းရထင်းနေတင်းအဲ့တင်းပေးထားတဲ့အခြေအနေတိုင်းကြာလာတဲ့အခါမှာအကျွတ်သားတွေကိုငါကျင်နေပြီဖြစ်လာတဲ့တဘောခေါင်းကိုက်လာတဲ့ခေါင်းတွေအုံနေတာပေါ့နော်အဲ့ဒီကျုပ်ဆိုရင်ရေလုံးကြိုက်တာတွေနဲ့လည်းတွဲတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအယိုးပေါ်သွားထိနေတဲ့နေထိုင်မျိုးရှိလားဆရာ
အဲ့ဒီလိုဖြစ်တဲ့ထိရတဲ့အခြေအနေကြာလာတဲ့အခါမှာအယိုးကလည်းပဲပုံပြက်လာတဲ့အယိုးယိုးချင်းပွတ်တိုက်မှုတွေများလာတဲ့အခါမှာအနာဇွန်းတွေအကုန်လုံးဖွာလာတယ်ဖွာလာရင်ခုနပြောတဲ့ယိုးအကက်ဆိုတာတွေဖြစ်လာတယ်အဲ့ဒီမှာနေပေါင်းများစွာဒီ position နဲ့ကိုယ်နေပုံထိုင်မှုဒီတိုင်းလာနေမယ်ဆိုရင်အဲ့ဒီအယိုးအတက်တွေကနောက်ပိုင်းမှာလေပင်ယိုးစိကဲနောက်ထပ်တောင်ကျော်တွေပြီးရင်နောက်ပိုင်းမှာအယိုးကျော်ပြီးတဲ့လက္ခဏာတွေဖြစ်တဲ့တဲ့ထုံကျင်တာတို့ကျွတ်သားတွေအစ်စ်တွေလှူရှားတာအားပြော့တာတို့နောက်ပိုင်းလိုက်လာတ
ယ်ဟုတ်ကဲ့ဆရာကာကွယ်နေတဲ့နေထားရှိလား
တရတဲ့အကြောင်းရင်းကိုမလုပ်ဖို့ပါတရတဲ့အကြောင်းရင်းကရှေ့ကိုငုံပြီးတော့ရှေ့ကိုမငုံအောင်လို့မဆိုလို့ရှေ့ကိုငုံလို့ရတယ်ဒါပေမဲ့အချိန်ကြာကြီးအသုံးမပြုတော့နိုင်ဝက်ထဲကျော်ပြီးတော့ရှေ့မှာခေါင်းကိုချိန်ထားမယ်ဆိုတာနဲ့တစ်ချိန်တည်းကျွတ်သားတွေကစကင်းပြီးတော့တနအီကျော်လောက်ကျင်သူကနာဖို့ဘက်ကိုရောက်လာဒီလိုအခြေအနေမျိုးကြောင့်ကိုယ့်ရဲ့နေပုံထိုင်ပုံကိုယ့်ရဲ့ကပ်ပတ်တာပဲဖြစ်ဖြစ်ကွန်ပျူတာသုံးတာပဲဖြစ်ဖြစ်တက်ဘလက်တို့မိုဘိုင်းဖုန်းတို့သုံးတာပဲဖြစ်ဖြစ်ခေါင်းကိုငုံပြီးတော့မသုံးအောင်လို့ဥပန်းကိုမှတ်ထားပြီးတော့ဇလုံးနဲ့ဒန်းနဲ့နေရာမှာဒီ electronic device ကိုထားထားမိပြီးလေပင်ကလည်းပဲတက်တယ်ပဲရှိတဲ့အခါမျိုးမှာခုနခံပြီးတာမျိုးတွေမဖြစ်ဘူးဒါပေမဲ့တော့ထိုင်တာအစားကြီးကြီးထိုင်ကုန်နဲ့ထိုင်ပြီးတော့ဒီဥစ္စာကိုသုံးမယ်ဆိုရင်ခါးကိုတက်တယ်မမှတ်ထိုင်မှုလို့လေနောက်ဒီ level ကဒီ stress များပြီးတဲ့အချိန်မျိုးမှာနားဖို့လည်းလိုတယ်တော့ရှောက်မသုံးဘူးလို့လာပါတော့။ဒါ ਈ ဝတ်တနာကြီးညာဆုံးသုံးပြီးတာနဲ့တပြိုင်တည်းဒီ smartphone ပဲကွန်ပျူတာပဲဖြစ်ဖြစ်ရုပ်စာကိုသုံးနေခြင်းကိုခဏရက်လမ်းလျှောက်တာတို့ TV လေးကျင်းန်းလှုပ်တာတို့ရှုခင်းတွေပါတယ်ဘရင်ဘောက်ကနေတခြားနေရာကြည့်တာတို့ဒီမျိုးဒီအရုပ်ခဏနားတဲ့ဒီဖြစ်တဲ့လူတွေ85ရာခိုင်နှုန်းက smartphone ကိုတနာကြီးကြောကြာ direct သုံးတဲ့လူမျိုးတွေမှာအများကြီးတွေ့ရတာပါလေ။နောက်သူတစ်ပြေတော့အဲ့ဒါတွေကဂန်ပိနေပြီးတဲ့အခါမှာညာဖိတ်အိတ်တဲ့အခါမှာဆိုရင်လေ relax တဲ့အောင်ကြောတွေပြေရော့ပြန်ပြီးတော့ပူအောင်ပုံစံထားဖို့လိုခေါင်းအုံးကိုစစ်စစ်ကြာပြုတ်ပြန်ခေါင်းအုံးကိုမြင့်နာရီနိုင်နိုင်ပြန်ခေါင်းကနည်းနည်းမြင့်နေရင်ညအိတ်နေတဲ့ပညာလုံးခေါင်းကရှင်းငုံနေတာနဲ့အတူတူပဲပေါ့ခေါင်းကတအားနိုင်နေရင်ပညာလုံးမော့နေတာနဲ့အတူဒီလိုအခြေအနေမျိုးတွေကိုရှောင်ကျင်မှုတွေခေါင်းအုံးကကိုယ့်ရဲ့မျက်နှာတက်တက်မျက်နှာချက်ကိုတက်တက်ကြည့်နေတဲ့ position တိုင်းနားယူတဲ့အခါခုံပေါ်မှာနားလာပြီပုံမှာနားလာပြီဒီလိုမျိုးတွေလှုပ်လို့ရတာပေါ့နော
်ဟုတ်ကဲ့ဆရာကြီးကုသနေတဲ့နေထားရော
လောလောဆယ်တအားနာနေတဲ့အခြေအနေမျိုးဆိုရင်တော့လှုပ်လက်ဆက်ခေါင်းငုံပြီးလှုပ်နေတဲ့ဒီ electronic device တွေသုံးပြီးတာကိုချက်ချင်းရက်လိုက်ခုလို့လေပြီးရင်ဆက်ဆက်ဖြစ်ဖြစ်ချင်းမှာတော့ရေခဲကပ်ပြလို့ရနောက်ပိုင်းဆက်ပြီးတင်းနေတဲ့နော်ရေနွေးကပ်ပြလို့ရနောက်တက်တာဖို့အတွက်ကိုယ်အိမ်မှာပဲရှိတဲ့ခက်ခဲပျောက်စီမျိုးပေါ့မှာ paracetamol တို့တိတ်မပြင်းတဲ့ ibuprofen တို့ဒီလိုဆေးလောက်နေပေါ့လေတခြားအရင်ပြင်းတဲ့ခက်ခဲပျောက်စီတွေကတိတ်မလို့ဒါပေမဲ့အဲ့လိုဖြစ်နေတဲ့တင်းနေတဲ့အခြေအနေမျိုးမှာတက်ကိုအကန့်မီအောင်တက်ချိုးလိုက်တာတို့ဒါမျိုးတွေမလို့တင်အောင်တကယ်လို့များကိုယ်မှာကြီးပေါင်းတွေပါရှိခဲ့တယ်ဆိုရင်ကြီးပေါင်းတက်ကလေးတွေချိုးတာတို့အာဝန်ကျောင်းသွားပေးတာတို့နည်းနည်းလွဲတာတို့ဒါမျိုးတွေဖြစ်နေတယ်ပေါ့ဟုတ်ရေရှည်တက်တာအောင်ဆိုရင်တော့တခုခုခေါင်းကုန်ပြီးတခါလေကြတော့လေဒီဖုန်းနဲ့ကွန်ပျူတာတို့သုံးနေကကိုယ့်ရဲ့တာဝန်ရတောက်ချက်လို့ရတဲ့လူမျိုးတွေဖြစ်ခဲ့ရင်လည်းပဲဒီအများဆုံးတနာရီသုံးတနာရီသုံးပြီးမတည့်ရလမ်းလျှောက်တာမျိုးတွေလုပ်ပြီးတော့အဲ့ဒီလုပ်ငန်းကိုမဝင်ခြင်းဒီတင်ငန်းလေးချုပ်တင်လုပ်ထားရင်တော့တက်တာနေဒီတင်ငန်းလည်းခက်ခဲမှုဘူးဒေဘင်းရဲ့လှူရှားမှုအတိုင်းပဲရှေ့ကိုခေါင်းကိုနည်းငယ်ငုံမယ်ငုံပြီးတော့ရင်ဘတ်နဲ့မီးသီးနဲ့ကိုထိမယ်တစ်ကန်နေ30ဒီရေမယ်ခဏပြီးရင်ကျက်ပြန်ထားမယ်ပြီးမျက်နှာချက်ကိုမိုးကြည့်မယ်30ဒီထားမယ်ပြီးညာဘက်ကိုလှည့်မယ်ပြီးဘယ်ဘက်ကိုလှည့်မယ်ပြီးညာဘက်ပခုံးဘက်ကိုခေါင်းကိုဆောင်းမယ်ပြီးဒီ6မျိုးပဲဒီ6မျိုးဆိုရင်ဒီပိုတင်းနေတဲ့ကြွက်သားတွေကိုရောအောင်ဒီကျင်းကပုံမှန်လုပ်ဖို့လိုတယ်တကယ်လို့ဒီ11ကျော်ကခုနပြောတဲ့နေရီတိုင်းလို့လို့မသက်တာဘူးပိုလဲဆိုးလာတယ်လက်လဲကျင်တယ်လေဒီလှူရှားမှုဒီစီးတခုကိုဆုတ်ကင်တာကိုအားမရဘူးဒီလိုအခြေအနေမျိုးတွေမှာဆိုရင်ဤဆက်ရရိုးကြောဆောင်နေပြီးပြီတစ်ဖက်ဤဆက်ရဆရာဝန်တယောက်ကိုစပြီးတိုင်နေတဲ့ပိတ်ဆိုးလို့အခိုင်နဲ့ရနိုင်အောင်ဖြစ်ရင်အဲ့ဖြစ်တဲ့နေရာလေးတွေကြီးဝိုက်ထိုးလေးရှိတယ်နောက်ထုံသေးထိုးပြီးတော့ကုတဲ့နေရာရှိတယ်အဲ့ဒါလည်းတော်တော်အကျိုးရှိပါတယ်ဒါပေမဲ့အဲ့ဒီအခြေအနေကြီးရောက်ကန်လုံးပြီးအဲ့ဒီအခြေအနေကြီးရောက်ရင်ခုလိုနာတာနေပြီးတော့နာတာချေရေပင်ကြောတက်ပြီးတော့သကြောနာတဲ့ယောဂဖြစ်သွားတယ်ဒါကြောင့်မလို့အထမအဆင့်လောက်ကလေးကခုနပြောခဲ့တဲ့ချုံကျင်နေရာလေးတွေရှောင်ကျင်ဖို့ ਨੇ အပြည့်အောင်ကာကွယ်လို့ရပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ိုဝီမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့အစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်သတင်းလှော်ကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြထားပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိတ်ပုံမှန်တက်လေးလေးကိုပြည်နယ်အစိုးရကထုတ်ပြန်ခဲ့ပါတယ်။ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာလန်ဒတာဖောက်လုပ်နေတဲ့စီမံကိန်းကိုတမတော်ဘက်ကဆက်လက်လှုပ်ဆောင်သွားမယ်ဆိုတာနဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာကလတန်မြစ်ကူတံတားတိစောက်ရေးလုပ်ငန်းယာယီရပ်ဆိုင်ထားရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိတ်ပုံမှန်တက်လေးလေးကိုပြည်နယ်အစိုးရကထုတ်ပြန်လိုက်ပါတယ်အဲ့ဒီထုတ်ပြန်ချက်ကိုပြည်နယ်ဝန်ကြီးချုပ်ကိုစားနေဆက်ရေးရဝန်ကြီးကလက်မှတ်ရေးထိုးပြီးဧပြီလ၃ရက်နေ့ကထုတ်ပြန်ပြီးည၉နာရီကနေမနေ့၅နာရီအထိအပြင်မထွက်ကြဖို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုညမထွက်ရအမိတ်ထုတ်ပြန်ထားတဲ့မြို့နယ်တွေကတော့ပရတိတောင်ပုံနာကျွန်းကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေဖြစ်ပါတယ်အခုလိုအမိတ်ထုတ်ပြန်ပြီးတဲ့နောက်ကတို့ဆက်လီတွေနဲ့ရန်ကုန်စစ်တွေကိုပြေးဆွဲနေတဲ့ကားတွေအချင်းပြောင်းလဲသွားတဲ့အတွက်ဈေးတယ်တွေလည်းအယောင်ဝယ်နှင်းထားတယ်လို့ကြောက်တော်မြို့ခံတွေကပြောပါတယ်လွန်ခဲ့တဲ့လကလည်းမောင်တော်နယ်ပူရီတောင်မြို့မှာညမထွက်ရအမိတ်ကိုနှစ်လထပ်တိုးထားတဲ့အတွက်အခုအခါရခိုင်ပြည်နယ်ကစုစုပေါင်းမြို့နယ်ခုနှစ်ခုမှာညမထွက်ရအမိတ်ထုတ်ထားပြီးဖြစ်ပါတယ်
။ကရင်မျိုးရာစီယုံ KNU နဲ့ဒေသခံလူထုတွေကန့်ကွက်ထားတဲ့ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာလန်ဒရာဖောက်လုပ်နေတဲ့စီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဖောက်လုပ်သွားမယ်လို့တပ်မတော်ဘက်ကမလ31ရက်နေ့ကထုတ်ပြန်ထားပါတယ်။ဒေသဖွံ့ဖြိုးရေးအတွက်ဘတ်ဂျက်ကျထားပြီးသားလမ်းဖြစ်လို့လန်ဆက်လက်ဖောက်လုပ်ရင်းနဲ့ KNU ဒေသခံတွေနဲ့ဆင်ဆက်မပြညှိနှိုင်းလှုပ်ဆောင်သွားမယ်လို့ဆောင်းပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘူမူကြီးမျိုးအောင်ကပြောပါတယ်။ဒေသခံတွေကန့်ကွက်မှုကြောင့်သရမပါပဲလမ်းတစ်ခုတည်းဆက်လက်လှုပ်ဆောင်သွားမယ်လို့တပ်မတော်ဘက်ကပြောထားတာရှိပြီးသရစီမံကိန်းဆက်လုပ်ပါကပြဿနာထပ်တိုးလာမယ်လို့ KNU လောက်ခံ KNL တပ်မတော်တပ်မှုဘူမှုချုပ်စောအေကလူသိန်းကပြောပါတယ်။အဲ့ဒီလမ်းဟန်ကြောက်ကြီးကနေတောင်ကူမြို့ကိုဆက်တွယ်သွားလာတဲ့လမ်းဖြစ်ပြီးတပ်မတော်ဘက်က12ပေကနေ34ပေကျယ်လမ်းကြောင်းဖြစ်နှစ်လိုက်စီမံချက်ချမှတ်ထားပြီးပြုပြင်ပေးနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ငင်းချင်းရဲ့လုံခြုံရေးဆိုင်ရာမြန်မာ Institute MIPS ရဲ့မြို့နယ်အဆင့်ပဋိပက္ခစောင့်ကြည့်လေ့လာရေးစနစ်အချက်အလက်တွေအရ2018ခုနှစ်အတွင်းမြန်မာနိုင်ငံရှိတိုင်းဒေသကြီးနယ်ပြည်နယ်10ခုရှိမြို့နယ်ပေါင်း90မှာလက်နက်ကင်ထိတွေ့မှုအကြိမ်ရေ490ဖြစ်ပွားခဲ့တယ်လို့အစင်ခန်းစာမှာဖော်ပြထားပါတယ်။အဆိုပါ2018ခုနှစ်ငင်းချင်းရဲ့လုံခြုံရေးဆိုင်ရာသုံးသပ်ချက်အစင်ခန်းစာမိတ်ဆက်ပွဲကိုရန်ကုန်မြို့မီလီယာဟိုတယ်မှာဧပြီလ9ရက်နေ့မှာကျင်းပခဲ့ပြီးငင်းချင်းလေလာသူ300ကျော်တက်ရောက်ခဲ့ပါတယ်။ဒိုင်းနာလက်နက်ကင်တပ်ဖွဲ့တွေလှုပ်ရှားတည်ရဖြစ်တဲ့ကရင်ပြည်နယ်ဖားပွန်မြို့နယ်ကချင်ပြည်နယ်ဖားကတ်မြို့နယ်နဲ့တနိုင်းမြို့နယ်တွေမှာတပ်မတော်နဲ့လက်နက်ကင်ထိတွေ့မှုအကြိမ်အရေတွေ့များဆုံးဖြစ်ပြီးကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့မြမတပ်မတော်တို့လက်နက်ကင်ထိတွေ့မှုအနည်းဆုံး162ကြိမ်အထိဖြစ်ပွားခဲ့တယ်လို့ MIPS ကဖော်ပြထားပါတယ်ထို့အတူရှမ်းပြည်နယ်မှာလည်းတပ်မတော်နဲ့တိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေကြား2018ခုနှစ်အတွင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်တရက်ခံပြည်သူအနည်းဆုံး 12,000 ကျော်နေရကနေစွန့်ခွာတင်းရှောင်ခဲ့ရတယ်လို့အစင်ခန်းစာမှာဖော်ပြထားပါတယ်
ရခိုင်လက်နက်ကန်တပ်ဖွဲ့အေအေအနေနဲ့ပလဝမြို့နယ်တည်ငြိမ်အေးချမ်းကြီးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုနောက်မှပြတ်မထားတိုက်ခိုက်တာတွေမလုပ်ဖို့ခူမီချင်းမြို့နယ်စုများရေးရာတာမင်ကန်ကောင်စီ KACC ကနေတောင်းဆိုလိုက်ပါတယ်ပလဝမြို့နယ်ဟာချင်းမြို့နယ်တွင်းရှိမြို့နယ်ကိုမြို့နယ်ကဖွံ့ဖြိုးတိုးတက်မှုအနည်းဆုံးမြို့နယ်တစ်ခုဖြစ်နေတာကြောင့်လက်ရှိအစိုးရလက်ထက်မှာဒေသဖွံ့ဖြိုးရေးကိုအသုံးခွန်ဆိုင်ဆောင်ရွက်နေခြင်းဖြစ်ပြီးအေအေဖွဲ့ရဲ့လှုပ်ဆောင်ချက်တွေဟာပလောဝမြို့နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ထိခိုက်နေတယ်ဆိုပြီးဧပြီလ2ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ KECC ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့မတ်လ16ရက်နေ့ကလည်းကလတာမြို့ကူးစရာအတွက်အသုံးပြုမဲ့တံပေါင်းတွေကိုတင်ဆောင်ထားတဲ့ရည်ရင်ကိုလည်းအေအေဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့လို့ဒီဆောင်ရည်လုပ်ငန်းတွေလည်းရာကြီးရက်ဆိုင်ထရတယ်လို့ဂူမီချင်းမြို့နယ်စုများရေးရာတိုင်ပင်ကောင်စီကနေထုတ်ပြန်ထားပါတယ်။
ရှန်တိုင်းနာမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့တအားနိုင်ငံရေးပါတီ TNP တွေကြောင်းဝင်ဆက်ဆံညှိနှိုင်းပေးမှုကြောင့်မတ်လ3ပိုင်းကတီဘောမြို့နယ်မန်လီရွာတိုက်ပွဲရနေပျောက်သွားတဲ့မန်လီရွာသား10ဦးကို RCSS SSA ကနေပြန်လွတ်ပေးလိုက်ပြီးဖြစ်ပါတယ်။မတ်လ29ရက်နေ့ကမန်လီရွာသား10ဦးကိုနေရပြန်ပို့ပေးဖို့ RCSS SSA ဆက်ဆံရေးရုံးကနေတီဘောမြို့နယ် SNLD ပါတီရုံးကိုလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်ဒီမန်လီရွာသား10ဦးပြန်လည်လွတ်မြောက်ရေးအတွက်ကြိုးပမ်းပေးဖို့တအန်းပါတီကနေကြားခေါင်းပါတီစီကိုစာရေးတောင်းဆိုခဲ့တာဖြစ်ပြီးလက်ရှိမှာလည်းတိုက်ပွဲတွေကြားကပျောက်ဆုံးနေသေးတဲ့ဒေသခံရှမ်းတအန်းရွာသားတွေကိုပြန်လည်လွတ်မြောက်လာအောင်ကူညီဆောင်ရွက်ပေးဖို့ကြားခေါင်းပါတီဘက်ကနေတအန်းပါတီကိုစာရေးပေးဖို့အကူအညီတောင်းဆိုထားတယ်လို့သိရပါတယ်မတ်လ10ရက်နေ့ကမန်လီရွာမှာဖြစ်ပွားတဲ့ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေရဲ့တိုက်ပွဲကြားကနေပျောက်သွားတဲ့ရွာသား12ဦးအနက်10ဦးလွတ်မြောက်လာခဲ့ပေမဲ့ဂျန်နဲ့4ဦးနဲ့ပတ်သက်တဲ့တည်င်းတွေတော့မကြားရသေးပါဘူ
း။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းပလဝတ်မြို့နယ်မှာအကောင့်ထယ်ဖို့နေတဲ့ကလဒံမြစ်ကူတရာတိဆောက်ရေးလုပ်ငန်းမှာအသုံးပြုဖို့တမောင်းတွေတင်ဆောင်လာတဲ့တင်မော့ကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကမီးရှို့ဖျက်ဆီးလိုက်တာကြောင့်တိဆောက်ရေးလုပ်ငန်းတွေယာယီရပ်ဆိုင်ထားရပါတယ်။ဒီလိုတိုက်ခိုက်မှုတွေရှိနေတာကြောင့်အချိန်မီမပြီးနိုင်ပါကိုစိုးရိမ်နေကြပါတယ်။အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကွင်းအင်ကတင်ဆက်ထားပါတယ
်။ကလသာမြို့ပေါ်မှာတိဆောက်နေတဲ့မြစ်ကူးသရအတွက်အသုံးပြုဖို့တန်ချိန်300နေပါးခန့်ရှိတဲ့တန်ပေါင်းတွေတင်ဆောင်လာတဲ့တင်မောကိုမလ16ရက်နေ့က AA ဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့လို့အခုချိန်ထိတိဆောက်ရေးလုပ်ငန်းတွေကိုယာယီရပ်ဆိုင်ထားရတယ်လို့ချင်းမြင့်နယ်ဆိုရပြိုးရေးစုခွဲရှိသူစီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်။တံပေါင်းတွေကမီးလောင်ပါတယ်။မီးလောင်ပြီးမီးဟပ်သွားတယ်ပေါ့နော်။အဲ့ဒါကိုဂျပန်ပညာရှင်တွေကျွန်တော်ဂျပန်ကဝယ်တာ။ဂျပန်ကကုမ္ပဏီကဝယ်တာဆိုတော့အဲ့ဒီဟာကိုဂျပန်ပညာရှင်တွေကိုကျွန်တော်ခေါ်ပြီးမှအဲ့ဒါကိုပြန်ခိုင်မာမှုရှိမရှိငွေထက်ကိုဘယ်လောက်ဆွာအကျသွားလဲဆိုတာလည်းပြန်စီစစ်ဖို့လုပ်နေပါတယ်။တော်မီလောင်လိုက်တဲ့အတွက်သူရဲ့ခံနိုင်ဝင်တွေတော့နည်းနည်းကျသွားနေတယ်ပေါ့နော်ဒါပေမဲ့ဒီဟာကိုပြန်သုံးလို့ရမယ်ဆိုရင်လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ပြီးမှသုံးရမှာပေါ့နောက်နေ့ကျန်ကြတော့နည်းနည်းတော့ဖြစ်ပါတယ်အခုတော့အဲ့ဒီ PC တွေမသုံးရဘူးဆိုတော့ခဏတော့ရန်နှထားတာပေါ့
ဒါအပြင်သရားတိဆောက်ရေးအတွက်နောက်ထပ်အသုံးပြုမဲ့တံပေါင်းတွေတည်ဆောင်မှုကိုလည်းစိုင်းငတ်ထားရပါတယ်ကလတန်မြှိကူသရားဟာချင်းမြင့်တဲ့တောင်ပိုင်းအတွက်အင်မရမအရေးပါတဲ့သရားတစ်ခုဖြစ်ပြီးအခုလိုပျက်စီးမှုအတွက်ဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ချင်းမြင့်တဲ့အတွက်အများကြီးနစ်နာတယ်လို့ခူမီမီဒီယာကအက်ဒီတာကိုပီလာလွယ်လူးကပြောပါတယ
်ဒီတံတားကကျွန်တော်တို့ချင်းမြင့်တဲ့အတွင်းဆက်ချတဲ့ဒီမြို့နယ်ရဲ့ချင်းချင်းဆက်ချတဲ့အရေးပါတဲ့တံတားပေါ့နော်ကျွန်တော်တို့မြောက်ပိုင်းမှာကျတော့ချင်းမြင့်နေမှာရှိတဲ့မြို့နယ်တစ်ခုနဲ့တကားလန်းနဲ့ပေါက်ပြီးသွားပြီဒါပေမဲ့ကျွန်တော်တို့ဒီတောင်ပိုင်းတစ်ခုမှာမတူပီနဲ့ဘလောက်ဝါကိုထိတ်ထားတဲ့ဒီလမ်းကတံတားကအရေးပါဆုံးတံတားဖြစ်တယ်ဒီတံတားကြီးဆုံးမှာပဲကျွန်တော်တို့ဘလောက်ဝါနဲ့မတူပီလမ်းကပေါက်သွားမှာပေါ့နော်ဒီလိုအရေးကြီးတဲ့တံတားကဒီဆောင်ပန်းသူရှိနေကိုတို့ဖြတ်ချလိုက်တယ်ဆိုတော့အဆင်မကောင်းကြပါဘူ
းရခိုင်တမတော်ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မတင်ကားစရာပြောင်းရွှေ့မှုတွေကြောင့်အေးအေးယူမှုတွေလောက်ရတယ်လို့ဆိုပါတယ
်မတင်ကားစရာပြောင်းရွှေ့မှုတွေကကျွန်တော်တို့ဘက်ကနေပြီးတော့ဒါလိုအပ်တဲ့စိတ်အေးအေးယူမှုတွေလောက်ရတာ
ကလတာမြို့ကူသရားကိုသရားအစုအဖွဲ့ဆောက်လွှဲရေးဝန်ကြီးဌာနက2016ခုနှစ်နှစ်ကုန်ပိုင်းကနေကြံ့ငွေ29ဘီလီယံအသုံးပြုတာဝန်ယူတည်ဆောက်ပြီး59ရာခိုင်နှုန်းကျော်တည်ဆောက်မှုပြည့်စုံနေပြီဖြစ်ပါတယ်
ဆက်ပြီးတော့88မျိုးဆက်ကြောင်းသားခေါင်းဆောင်တွေနဲ့ဥဆောင်ဖွဲ့စည်းထားတဲ့ပြည်သူပါတီဟာတိုင်းသားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဖွဲ့ဖို့မူဝါဒချမှတ်ထားတယ်လို့ဆိုပါရယ်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်ပူပေါင်းမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါရယ်မိကလျာမုံကစူးစီးတင်ဆက်ထားပါရယ
်တိုင်းရင်းသားဒန်းလူညီညွတ်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုနှစ်ပေါင်းများစွာမဖြည့်ရှင်းနိုင်သေးတဲ့ပြဿနာတွေကြောင့်ဖြစ်ပြီးတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့မူဝါဒဆိုင်ရာဆွေးနွေးကြပြီးမဟာမိတ်ဖွဲ့လိုတယ်လို့လည်းပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးကအခုလိုပြောပါတယ
်တိုင်းသားတွေနဲ့မဟာမိတ်လုပ်မယ်ဆိုတဲ့အခါမှာအခုဒါမွန်ပြည်နယ်မှာဆိုရင်မွန်ပါတီတွေပေါင်းစည်းဖို့စ조사တဲ့ကိစ္စဟာကျွန်တော်တို့အင်မတန်စိုးစိုးတယ်ကျွန်တော်ထောက်လဲထောက်ခံတယ်ဆိုတော့အဲ့လိုမျိုးဖြစ်သွားပြီဆိုရင်ကျွန်တော်တို့ကအရင်ဆုံးကတော့မူဝါဒဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုတယ်အဲ့တော့အခုလည်းကျွန်တော်တို့ဒါ UN နေပေါ့ဒါတိုင်းရင်းသားပါတီများတပ်ပေါင်းစုနဲ့ကျွန်တော်တို့ထိတွေ့ဆွေးနွေးတာတွေရှိပါတယ်
တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့မူဝါဒဆိုင်ရာဆွေးနွေးပြီးရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်ပူးပေါင်းမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဦးကိုကိုကြီးကခုလိုဆက်ပြောသွားပါတယ
်။အခြားတပါတီချင်းကျွန်တော်တို့ဆွေးနွေးကြတာတွေလည်းရှိပါတယ်။ဆိုတော့အဲ့ဒီနည်းနဲ့မူဝါဒဆိုင်ရာညှိနှိုင်းမှုတွေဆောင်ရွက်ပြီးသွားပြီဆိုရင်ရွေးကောက်ပွဲဆိုင်ရာမဟာမိတ်စုဖွဲ့မှုတွေကျွန်တော်တို့ဆက်ပြီးဆောင်ရွက်သွားဖို့ရှိပါတယ်။ပြီးရင်တော့ရွေးကောက်ပွဲအလွန်မှာလွှတ်တော်တွင်မဟာမိတ်စုဖွဲ့မှုတွေအကြောင်းအရာအလိုက်ပူးပေါင်းဆောင်ရွက်မှုတွေကျွန်တော်ဆက်ပြီးတော့ဆောင်ရွက်သွားမှာပါ။
သို့တော်လည်းပဲအခုလိုမဟာမိတ်ဖွဲ့တဲ့နေရာမှာနိုင်ငံရေးရည်မှန်းချက်တွေကိုလည်းဆွေးနွေးဖို့လိုအပ်တယ်လို့လည်းမွန်ညညွရေးပါတီတွဲဖက်တွင်ရင်မှုတဲ့နိုင်ငံရေးသမားကအခုလိုပြောသွားပါတယ်
။ဒီမဟာမိတ်တစ်ခုပြုမယ်ဆိုရင်ညှိနှိုင်းစရာတွေအများကြီးရှိတယ်လေ။အဓိကနိုင်ငံရေးရည်မှန်းချက်ပါလဲ။ပါတီရဲ့မူဝါဒတွေကပါလဲ။ဘယ်အရာတွေကိုသဘောတူညီချက်ရယူရမလဲဆိုတာအများကြီးရှိတယ်။တကယ်တကယ်မဟာမိတ်ပြုကြမယ်ဆိုရင်ဒါတွေကမဖြစ်မနေဆွေးနွေးညှိနှိုင်းပြီးတော့အဲ့ဒီရလအပေါ်မှာမူတည်ပြီးတော့မဟာမိတ်ဖွဲ့တည်မဖွဲ့တည်ဆိုတာအဲ့ဒီအပေါ်မှာပဲဆုံးဖြတ်ရလိမ့်မယ်ပေါ့
အလားတူပဲသက်ဆိုင်ရာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့2020ရွေးကောက်ပွဲအတွက်ဆွေးနွေးလိုတယ်လို့လည်းဝန်ပြည်နယ်ပြည်ခိုင်ဖြိုးပါတီတွင်ရင်မှုဦးဝင်းမော်ဦးကခုလိုပြောပါဗျာကျွန
်တော်တို့ဒီပါတီကိုအခုခါကြီးလဲကျွန်တော်တို့လမ်းညွှန်တာဖြစ်ပါတယ်နောက်ဆက်ရှိဂျာဗက်ရွေးကောက်ပွဲကြည့်မယ်ဆိုရင်ကျွန်တော်တို့73နေရာမှာ10နေရာဝန်ထမ်းတွေဝန်ပြန်ခဲ့တယ်3နေရာတိုင်းရင်းသားနေရာတွေကိုကျွန်တော်တို့ဦးစားပေးတဲ့အနေနဲ့သူတို့ ਨੇ ရှင်းပြနေမရှိဘူးဒါတာလကပါအဲ့တိုင်းပဲကျွန်တော်တို့2020ရွေးကောက်ပွဲမှာလည်းကျွန်တော်တို့ဒီတိုင်းသားဒေသတွေတိုင်းသားပါတီတိုင်းသားတွေရဲ့ဆန္ဒတွေကိုကျွန်တော်တို့သာသနာ့ဆောင်ရွက်ဆက်နေရှိပါတယ်
လက်ရှိအာနာယ NLD ပါတီအနေနဲ့တိုင်းရင်းသားအရေးကင်တွယ်တဲ့နေရာမှာပြည်လည်မှုအားနည်းတဲ့အနေထားကြောင့်လာမယ့်2020ရွေးကောက်ပွဲမှာတိုင်းရင်းသားဒေတာတွေမှာထောက်ခံမှုအားနည်းလာနိုင်မယ်လို့လည်းတိုင်းရင်းသားအရေးလေးလာသုံးသပ်သူတွေကဆိုပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိန့်ပုံမှန်တက်လေးလေးကိုပြည်နယ်အစိုးရကထုတ်ပြန်ပြီးတဲ့နောက်ပိုင်းသွားလာရေးနဲ့ရောင်းဝယ်ရေးတွေမှာအားနည်းလာနေပါတယ်။ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာလန်တရာဖောက်လုပ်နေဆဲစီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဖောက်သွားဖို့တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 25 30နှစ်တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်အခုတောက်ကြနေမနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးပါမယ်ရှင
်အမေရိကန်နိုင်ငံတွေကိုတရားဝင်လာရောက်မှုတွေမရှိစေဖို့အတွက်တောင်ဘက်ကမက္ကဆီကိုနယ်စပ်ကိုချက်ချင်းပိတ်ပင်မယ်လို့ချိန်ချောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကချက်သပရီနေမှာတော့ဆက်ပြီးချိန်ချောက်မှုတွေမလုပ်တော့ပါဘူး။အမေရိကန်နိုင်ငံတွေကိုမူရစ်ဆီရီနဲ့တရားဝင်လာရောက်သူတွေကိုတားဆီးဖို့အတွက်မက္ကဆီကိုကိုအချိန်တစ်နှစ်ပေးလိုက်ပြီးမတားဆီးနိုင်ရင်တော့ကားတင်သွင်းမှုအတွက်အခွန်ကောက်ခံမှာဖြစ်ကြောင်းပြောကြားလိုက်ပါရတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆွယ်လှုပ်ရှားမှုမှာရုရှားနဲ့ဆက်နွယ်ပြီးတော့သူဆောင်ဆိုင်မှုရောဘတ်မော်လာရဲ့ကရဲ့အစီရင်ခံစာထဲမှာရှင့်နေချက်ဝီလျံဘာကောက်ချက်ချထားတဲ့သမရကိုထိခိုက်စေနိုင်တဲ့အချက်လက်တွေပါဝင်နေတယ်လို့စုံစမ်းစစ်ဆေးသူတချို့ကပြောခဲ့ကြောင်းအမေရိကန်သတင်းစာကြီးတွေမှာဖော်ပြထားပါတယ်။ရိုဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပြီးပို့ဖို့အတွက်အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်တွေစိတ်ပြည့်ရကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်၅ဦးရဲ့အင်ကာနိကထုတ်ပြန်တဲ့ပူတွဲကြီးညာချက်နဲ့ပတ်သက်ပြီးဒီကြီးညာချက်ဟာအိန္ဒိယဘက်မှအမြင်မှားစရာအောင်လှုပ်ဆောင်လာဖြစ်ပြီးမှန်ကန်မှုလည်းမရှိဘူးလို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကချက်သပရင်းနေမှာပြစ်တင်ဝေဖန်လိုက်ပါတယ်။အမေရိကန်နေနဲ့ဗီယက်နမ်ကိုဒီနှစ်ထက်နောက်ထပ်လင်းရင်တစီထပ်ပြီးတော့တွားရောက်နောက်ထပ်လင်းရင်တင်တင်မော်တစီထပ်ပြီးတော့တွားရောက်စေဖို့ခွင့်ပြုမယ်လို့အမေရိကန်ဘက်ကမျှော်လင့်နေပါတယ်။
တောက်ကြနေမနေ့ကင်ဗီယိုအမေရိကန်တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြသွားတာပါဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒန်နီယယ်စမစ်ဖြစ်ပါတယ်ရှင်တောက်ကြနေညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line number 18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.